Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်မသောရရှင်ဒီရှင်လန်းချမ်းမြေကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်မေလ24ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်ပါပါခင်ဗျာ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထွေးကြတဲ့သတင်းတွေကတော့ဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုဝန်ကြီးချုပ်ကအမြင့်ဆုံးအဆင့်အထိသတ်မှတ်လိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားညှိနှိုင်းသဘောတူညီချက်ရရှိနိုင်တယ်လို့သမ္မတထရန့်ကပြောပါတယ်။၂၁ရာစုပင်လုံဒုတိယကြိမ်စီဝေပွဲဒီကနေ့စတင်ပါမယ်။ဒီလိုထူးခြားတဲ့သတင်းတွေကိုရှားဖောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုပြန်လည်ကျင်းပမယ့်21ရာစုပင်လုံညီလာခံဟာလူအများသက်ဆိုင်သူအားလုံးဆွေးနွေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အတွက်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။
ဒီလိုနိုင်ငံရေးဆွေးနွေးခွင့်ရတဲ့တမန်အကွေမှာကျွန်တော်တို့ဒီအစိုးရရောတမတော်ရောနိုင်ငံရေးပါတီတွေရောနော်နောက်တိုင်းမှာအများစုကလည်းပါနေပြီဆိုတော့ဒီလိုလူတို့ကလည်းသွေးဆုံဆွေးနွေးခြင်းနဲ့ဆန္ဒရှိတယ်
ဟုတ်မျိုးသားလူမျိုးရေးခေါင်းဆောင်တူဖြစ်တဲ့ဘုံမူကြီးခွန်ကကြေကြာသွားတာပါဒီအကြောင်းတွေသတင်းတွေအပြီးမှာတင်ဆက်သွားမှာဖြစ်သလိုဗြိတိန်နိုင်ငံမန်ချက်စတာမှာဘုံပေါက်ကွဲမှုရဲ့နောက်ဆက်တွဲနဲ့ပတ်သက်တဲ့အခြေအနေကိုလည်းတင်ပြပေးဦးမှာပါတခါတိုင်းနိုင်ငံလေကျွန်းလူသက်မှုနဲ့ပတ်သက်လို့နောက်ဆုံးလွှတ်ဆောင်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ရှားဖောင်တို့ပြောပြမှာဖြစ်ပါတယ
်။ဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန္တရာယ်သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိသတ်မှတ်လိုက်ပြီးလက်နက်ကန်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရေဆာမေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။မန်ချက်စတာမြို့ကအကစားရုံမှာကျင်းပတဲ့ American Pop အဆိုတော် Ariana Grande ရဲ့ဂီတဖျော်ဖြေပွဲမှာအသေးကံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတည်ရဲ့အကြာမှာဝန်ကြီးချုပ်မေကတမ်းပြီကိုမိန့်ခွန်းပြောကြားခြင်းအဲ့ဒီလိုကြေညာလိုက်တာပါ။အသေးကံဘုံခွဲတိုက်ခိုက်မှုကြောင့်လူ22ဦးသေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရသွားခဲ့တာပါ။ဘောလုံးပွဲနဲ့ဂီတဖျော်ဖြေပွဲတွေအပါအဝင်ကြီးမားတဲ့အခမ်းအနားတွေမှာရဲတွေနဲ့အတူလုံခြုံရေးတာဝန်ယူဖို့စစ်သားတွေကိုပါဆစ်လွတ်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်မေကပြောပါတယ်ဝန်ကြီးချုပ်ကနိုင်ငံတော်အကြမ်းဖက်သတိပေးနှိုးဆော်ချက်အဆင့်ကိုအလွန်ဆိုးရင်ရတဲ့အခြေအနေကနေအရေးပေါ်အခြေအနေအဖြစ်တိုးမြင့်သတ်မှတ်လိုက်ကြောင်းကြေညာလိုက်တယ်လို့နောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးလိုက်ပါတယ်တင်းလာနေကဖြစ်သွားခဲ့တဲ့မန်ချက်စတာမြို့ကအသေးခံဘုံခွဲတိုက်ခိုက်မှုကိုလူအများစုပါဝင်တဲ့အဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်နိုင်ကြောင်းဝန်ကြီးချုပ်ကပြောပါတယ်အခုအချိန်မှာတော့နောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိမရှိဆိုတာသိနိုင်ဖို့ပြည်တွင်းရဲတပ်ဖွဲ့ကအပူတပြင်းစ조사ဆောင်ရွက်နေပါတယ်တနင်္လာနေ့ကအသေးခံဘုံခွဲတိုက်ခိုက်မှုကိုတော့အသက်22နှစ်အရွယ်ဆယ်မန်အဘီဒီဆိုသူကလုဆောင်ခဲ့ခြင်းဖြစ်ကြောင်းပြည်တွင်းရဲတပ်ဖွဲ့ကကြေညာပေမဲ့အသေးစိတ်အချက်အလက်တော့ထုတ်ပြန်ခြင်းမရှိပါဘူးဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic စစ်သွေးကြောင့်အဖွဲ့ကပြောပေမဲ့ဗြိတိန်နဲ့အမေရိကန်ထောက်လောင်းရေးတွေကတော့အဲ့ဒီလိုပြောဆိုမှုကိုအတိမပြုသေးပါဘူး
အမေရိကန်ပြည်ထောင်စုရဲ့2016သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဩဇာလွန်မှုမှုနဲ့သမ္မတထရမ့်မဲဆွယ်စီအုပ်ရေးလုပ်ငန်းကြားလှုပ်ဝက်ကြံစည်ခဲ့တဲ့တက်တဲ့အထောက်အထားတွေရှိကြောင်းကိုအများပြည်သူရှင်းမောက်မှာငင်းဆိုပေးဖို့သမ္မတကသူ့ပေါ်ဖိအားပေးခဲ့တဲ့ဆိုတဲ့မီဒီယာတွေရဲ့ဖော်ပြချက်အပေါ်မှတ်ချက်ပေးဖို့သမ္မတထရမ့်ရဲ့ထောက်လှမ်းရေးအကြီးအကဲကအင်္ဂါနေ့မှာငင်းဆိုခဲ့ပါတယ်။သူ့ရဲ့တာဝန်နဲ့ဒီသမ္မတအကြမ်းဝေကြတဲ့အချက်လက်တွေကိုအများပြည်သူရှင်းမောက်မှာမှတ်ချက်ပေးဖို့ဆိုတာမသင့်တော်ဘူးလို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ခေါ့စ်ကအထက်လွတ်တော်ကော်မတီကိုပြောခဲ့တယ်လို့သမ္မတနဲ့ဘလို့စကားပြောဆိုဆွေးနွေးခဲ့ကြတယ်ဆိုတာကိုရှင်းပြပြောဆိုဖို့မသင့်တော်ဘူးလို့လည်းသူ့အနေနဲ့ယူဆကြောင်းပြောပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေတဲ့ရုရှားကိစ္စနဲ့ပတ်သက်လို့လည်းသူအငင်းမပွားလို့ကြောင်းဘာလို့လဲဆိုတော့ရရှိလာမဲ့ရလကနေအဖြေမှန်တစ်ခုကိုကောက်ချက်ချနိုင်မှာဖြစ်တာကြောင့်အဲ့ဒါမှပဲဒီတိုင်းပြည်အနေနဲ့တခြားကိစ္စရတွေကိုဆက်လက်ပြီးလှုပ်ဆောင်သွားနိုင်မှာဖြစ်တဲ့အကြောင်းမစ္စတာခေါ်ကပြောပါရရှင်။
အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်တို့ဦးစလုံးကငြင်းငြိမ်းသဘောတူညီရေးရရှိရေးလှုပ်ဆောင်ဖို့အဆင်သင့်ရှိကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဗန်ယမင်နတန်ယာဟုနဲ့အတူအစ္စရေးပြလိုက်တစ်ခုအတွင်းရှင်းရနေတဲ့အချိန်မှာသမ္မတထရမ့်ကအဲ့လိုပြောကြားလိုက်တာပါ။သမ္မတထရမ့်ဟာဝန်ကြီးချုပ်နတန်ယာဟုနဲ့တနင်္လာနေ့ကတွေ့ဆုံခဲ့တယ်လို့အင်္ဂါနေ့ကအနောက်ဘက်ကမ်းခြေမှာပါလက်စတိုင်းသမ္မတမာမှုဒါဘတ်စ်နဲ့တနအိကြားတွေ့ဆုံပြီးတဲ့နောက်မှာလည်းထပ်မံတွေ့ဆုံခဲ့တာဖြစ်ပါတယ်။နှစ်ပေါင်း50လောက်ကြာလာပြီဖြစ်တဲ့ဒီပြည်ပကပြည်လဲရေးအတွက်အတိတ်ကနာကျင်ခံစားခဲ့မှုတွေသဘောထားကွဲပြားမှုတွေကိုဘေးဖက်ထားပြီး Alonga Sipen Pia Losang Jang, Ninjang Yabu Pinanjau, Israel Palestine to Ujah, the Bordin Yashi Nanjau, Italy Nanga Yoma Mugum, Tokoga, Tamara Tonga Piovare, Tabima Palestine to Beka, Machimele Pinid, Achaoya and Kupite, Israel Palestine Emily, Tim by Tare Kesa, Nananga Shin Dwani Tangi Kesa, Sara Achaoya and Kuguro, Tamara Tonga Tetin Piosuka Jimishibau.
Kaba Jama Ye Puegi WHO Ye Nyun Jaye Mute Pie, Ethiopia Jama Ye Wunji Hao, Tedro Adhanom Ghebreyesus, Yuichelai Inganiga Pilo De Liuwe Manager Pe Bina, Pakistan Ga Nalong Tuku Dauta Sania Nestane, Bidenga Dauta David Navarondogo, Mr. Tedro Ga, Anayagera Pipare, Mr. Tedro Ha, Ethiopia Ya Jama Ye Wunji Tana Wunji Hong to Upidlu, Ethiopia Ya Nanganjaya Tana Male Tawun Tensangedu to Upipare, Adiga Jama Ye Piatana Sanya Long Nugo Usan Bodre, Kuladamga Agency to Kupide, Gaba Jama Ye Puegi, Yedi Pilame, Duha, Digaba Jama Ye Puji, Giga Pilame, Padma Uzondo, African, Wadu Pibare, Duha the Blue Show Ye Giga Pinezuna, the Enema Satin, Down Tensama Pibare Shame.
You American Sam, Manetta Nimavada season ago, Manet Chonai Gani Kunanai T, Sandomita, Tonsa Ne, Kilohas Kutong Nina, Sandomita Lise, Kilohas Kunle Tontonia. Sandomita Liza Shet, Kilohas Chowti Shenga, Dudia Naiwama, Sainamita Tia Guze, Kilohas Tinga Kung Arugani, your Tolan Pini Waikia.
American Tangatrine go selecting a penny of Wakna. Tigri Nidino Masatime, Pidanzu Ninja Nilagan, Seti Yazu, Pinlon, Dudia Achimia, Suwego. Nangano Taming and Bogo, Don Sansuchi, Tay of Pulin Pima Pipani, Disuwego Depot, where Dilmi Manaza Achisai. ပလောင်တပ်ဖွဲ့အမန်ဒီအေအေကိုကန်တပ်ဖွဲ့နဲ့အေအေခေါ်ရခိုင်တပ်မတော်အပါဝင်ပလောင်တပ်ဖွဲ့ကတော့ငင်းချမ်းရေးလုပ်ငန်းစဉ်တွေလမ်းစာပွင့်မှုတယောက်တာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်အေအေဖွဲ့ကသတင်းထုတ်ပြန်လာမှာတော့ညီလာခံကိုတယောက်တာဟာတရုတ်နိုင်ငံရဲ့မေတ္တာရက်ခံချက်ကြောင့်ဖြစ်ကြောင်းနဲ့ညီလာခံကိုတယောက်လာတဲ့ရခိုင်အဖွဲ့အစည်းတွေပါတီတွေအနေနဲ့ရခိုင်လူထုသ
တရုတ်နိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကအင်္ဂါနေ့မှာတောင်းဆိုလိုက်တယ်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပြိုင်နေတဲ့ short ချဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။တင်းငွေတွေကဒုံးကျည်စံတပ်ပြစ်လုခဲ့တဲ့မြောက်ကိုရီးယားအရင်နဲ့ပတ်သက်တဲ့အရေးပေါ်တကပိတ်ကြားနာမှုအပြီးမှာပဲတန်မတ်လူဂျီယီကသတင်းထောက်တွေကိုပြောဆိုသွားတာပါ။ဒုံးကျည်စံတပ်ပြစ်လုမှုကြောင့်မြောက်ကိုရီးယားပေါ်ဒဏ်ခပိတ်ဆို့မှုအသစ်တွေချမှတ်ဖို့တရုတ်နဲ့အမေရိကန်နိုင်ငံတို့ကလည်းဆွေးနွေးနေကြပါတယ်။မြောက်ကိုရီးယားရဲ့မေလ21ရက်နေ့ကဒုံးကျည်ပြစ်လုစံတပ်မှုကိုလုံခြုံရေးကောင်စီကအပြင်းထန်ရှုံချခဲ့တယ်လို့ဒဏ်ခပိတ်ဆို့မှုအပါအဝင်အရေးပါတဲ့အရေးယူမှုတွေကိုဆက်ပြီးလှုံ့ဆော်သွားမှာလို့လည်းကြေညာချက်တစ်ခုမှဖော်ပြထားပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ဒေသမှာ IS အစ္စလာမစ်စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွခေါင်းဆောင်တူကိုဖမ်းဆီးရေးကြိုးပမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်သမ္မတရိုဒရီဂိုဒူတာတဲကအင်္ဂါနေ့မှာအဲ့ဒီဒေသကိုရက်60စစ်အုပ်ချုပ်ရေးကျင်ညာလိုက်ပါတယ်။အဲ့ဒီဖမ်းဆီးမှုဖြစ်ခဲ့တဲ့တောင်ပိုင်းဒေသကအဓိကမြို့ကြီးကိုအစိုးရတပ်တွေကဝိုင်းရံထားပါတယ်။ IS ခေါင်းဆောင်အစ်နီလွန်ဟာပီလွန်ဟာမာရာဝီမြို့မှာအရင်အစိုးရတပ်ဖွဲ့တွေနဲ့ဖြစ်ခဲ့တဲ့ထိတ်တရင်ဆိုင်မှုတစ်ခုကနေရရှိခဲ့တဲ့ဒဏ်ရာတွေပြန်တက်တအောင်အနားယူနေတယ်လို့သတင်းရတာကြောင့်အစိုးရတပ်တွေကအင်္ဂါနေ့မှာတူနေတဲ့အိမ်ကိုဝင်ရောက်စီးနင်းခဲ့ကြတာပါ။အမေရိကန်နိုင်ငံသားတွေအပေါ်အကြမ်းဖက်ကျူးလွန်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကသူ့ကိုဖမ်းမိရင်စွန့်ငွေဒေါ်လာ5တန်းချိမြင့်မယ်လို့ကြေညာခံထားရတဲ့ Happy Loan ဟာဖိလစ်ပိုင်နိုင်ငံမှာအလို့အရှိဆုံးလူတစ်ဦးဖြစ်ပါတယ်။အင်္ဂါနေ့မွန်းလွဲ2နာရီကအစ်နီလွန် Happy Loan ရှိတဲ့နေရာကိုပြစ်မှတ်ထားထိုးစစ်ဆင်ခဲ့တယ်လို့ဒီတက်ခိုက်မှုမှာပါဝင်ခဲ့တဲ့ဖိလစ်ပိုင်တပ်စိတ်ကပြောခွင့်ရဒုတိယဗိုလ်မှူးကြီးဂျိုဝါဟာရီရာက VOE ကိုပြောပါတယ်
James Bond ရောက်ဆောင်သူအဖြစ်အများသိကြတဲ့ဗီဒိန်ရုပ်ရှင်မင်းသားကြီး Roger Moore ဟာအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။ဆွီဇာလန်နိုင်ငံမှာကင်ဆာရောဂါကိုကုသမှုခံယူရင်းဖတ်ခင်ဖြစ်သူ Sir Roger Moore ကွယ်လွန်သွားခဲ့တဲ့အကြောင်းအင်္ဂါနေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်မှာသူ့ရဲ့သားသမီးတွေကရေးသားထားပါတယ်။ကွယ်လွန်သူ Sir Roger Moore ရဲ့ဆန္ဒအတိုင်းမိုနာကိုနိုင်ငံမှာတင်းကျပ်မှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ရုပ်ဝဲအေဂျင့် James Bond အဖြစ်1983ခုနှစ်နဲ့1985ခုနှစ်ကြားထုတ်လုပ်ခဲ့တဲ့ Live and Let Die နဲ့The Spy Who Loved Me စတဲ့ဇာတ်ကားကြီးတွေအပါအဝင်ရုပ်ရှင်ကားကြီးခုနှစ်ကားမှာတယောက်ဆောင်ခဲ့တာကြောင့်မင်းသားကြီး Roger Moore ကိုကဘာတလွားလိုတင်ရပြီးကြိုကြားလာခဲ့တာဖြစ်ပါတယ်ရှင
်ဘူရူနီမနေခင်တိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့ရှားဖောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambi.voanews.com internet ဆာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook ဆာမျက်နှာကပါဓာတ်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တပုတ်နဲ့စတင်ကြပါတယ်ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာတင်းလာနေညကအသေးခံဘုံဖောက်ခွဲမှုဖြစ်ပွားခဲ့တဲ့အတွက်လူ22ဦးသေဆုံးပြီး59ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အသေးခံဘုံခွဲသူဘယ်သူလဲဆိုတာကိုရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားတယ်လို့ဗြိတိန်နိုင်ငံမှာအကြမ်းဖက်ချင်းချောက်မှုအန္တရာယ်ကိုလည်းအမြင့်ဆုံးအဆင့်သတ်မှတ်ထားပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့ကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်။ပေါက်ကွဲမှုနောက်ပိုင်းလုံခြုံရေးအခြေအနေပေါက်ကွဲမှုအနီးအနားမှာအလုပ်လုပ်ကြတဲ့မြန်မာတွေရဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးတင်ပြထားပါတယ်
။တနင်္လာနေ့ညကမန်ချက်စတာအားကစားရုံမှာကျင်းပခဲ့တဲ့အမေရိကန်ပေါ့အဆိုဂျိုအရီယာနာဂရန်ဒါရဲ့ဂီတဖျော်ဖြေပွဲအပြီးအသေးခံဘုံဖောက်ခွဲခဲ့တဲ့အမျိုးသားဟာလေဘနီစ်မိဘနှပါကနေဗြိတိန်နိုင်ငံမှာမွေးဖွားခဲ့တဲ့အသက်22နှစ်အရွယ်Selman Abedi ဆိုသူဖြစ်တယ်လို့ရဲတွေကပြောပါတယ်တိုက်ခိုက်မှုကိုသူတူတူတယောက်တည်းလှုပ်ဆောင်ခဲ့တာလားဒါမှမဟုတ်အကြမ်းဖက်ကွန်ရဲ့အဖွဲ့နဲ့ပတ်သက်နေသလားဆိုတာကိုလည်းပြည်တွင်ရဲတွေကအရေးတကြီးစုံစမ်းနေစေပါဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း20ဦးသေဆုံးခဲ့ရပြီး59ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုကိုပြည်တွင်ဝန်ကြီးချုပ်ထရီဇာမေကအခုလိုရှုံချခဲ့ပါတယ
် All acts of terrorism are cowardly attacks on innocent people
အကြမ်းဖက်ဝါဒဆွဲရဲ့လုပ်ရက်တွေအလုံးကအပြစ်မဲ့ပြည်သူတွေကိုတရေဘောကြောင့်တိုက်ခိုက်ခြင်းဖြစ်ပါတယ်ဒါပေမဲ့ဒီတိုက်ခိုက်မှုဟာဘဝမှာတတိယစရာကောင်းတဲ့ညာလေးတစ်ညကိုပျော်ပျော်ရွှင်ရွှင်နဲ့ဖက်တန်းကြတဲ့အပြစ်ကင်းပြီးအကာအကွယ်မဲ့နေကြတဲ့လူငယ်တွေနဲ့ကလေးတွေအပေါ်တမင်ရည်ရွယ်ပြတ်မှတ်ထားတဲ့ရိုရှာဆက်ဆုပ်ဖွဲ့ရာစိုးဝါတဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။မန်ချက်စတာဘုံခွဲတိုက်ခိုက်မှုကြောင့်ဂျွန်လ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမဲဆက်စည်းရုံးရေးလုပ်ငန်းတွေကိုရွှေ့ဆိုင်ထားဖို့ဝန်ကြီးချုပ်မင်းနဲ့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရိုမီကိုဘင်းတို့အုပ်စုလုံးသဘောတူခဲ့ပါတယ်။မန်ချက်စတာတိုက်ခိုက်မှုနဲ့ပတ်သက်ပြီးအရှိအလေပိုင်းကိုခီးတွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းရှုံချခဲ့ပါတယ
်။ So many young beautiful innocent people living and enjoying their lives murdered
ဒီတင်းငင်သားတွေနဲ့ဒီကျွန်တော်တို့အပြည့်အဝဆွေးစည်းခိုင်မာစွာရပ်တည်နေပါတယ်။ဘဝကိုပျော်ရှင်စွာဖြတ်သန်းနေကြတဲ့အပြစ်ကင်းမဲ့လူငယ်အများပြားဟာဘဝမှာလူဖြစ်ရှုံးတဲ့လူတွေရဲ့တပ်ဖြတ်တာခံခဲ့ရပါတယ်။ဒီလူတွေဟာကြောက်စရာကောင်းတဲ့လူတွေလို့ကျွန်တော်နာမည်မတက်ချင်ပါဘူး။ဒီလိုနာမည်တက်လိုက်ရင်သူတို့ကဒါကိုသဘောကျကြမှာပါ။ကျွန်တော်အခုအချိန်ကစပြီးသူတို့ကိုခေါ်ချင်တာကတော့ဘဝမှာလူဖြစ်ရှုံတဲ့လူတွေဆိုတာပါပဲ
တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်အင်္ဂါနေ့မှာတော့မန်ချက်စတာမြို့တော်ဝန် Andy Burnham ဦးဆောင်ပြီးအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်တည်ဆုံးခဲ့ရသူတွေအတွက်ဆုတောင်းပွဲပြုလုပ်ခဲ့ပါတယ်ဆုတောင်းပွဲကိုတွားရောက်ခဲ့တဲ့မန်ချက်စတာမှာနေထိုင်တဲ့ကိုရဲကသူ့ရဲ့အတွေ့အကြုံနဲ့မြို့ရဲ့အခြေအနေကိုအခုလိုပြောပါတယ
် Manchester Mia နဲ့ Manchester မှာရှိတဲ့အဲ့ဒီ Victim ရဲ့ family တွေပြီးတော့အဲ့ဒီမနေ့ကအဲ့ဒီတည်ရတဲ့လူတွေရဲ့အပေါင်းအသင်းမိတ်ဆွေတင်ငယ်ချင်းတွေအားလုံးကသူ့လောက်ပြီးတော့သူဆူတောင်းပွဲလေးတစ်ခုညနေ6နာရီကနေ9နာရီအထိ Manchester Town Hall မှာလုပ်ပါတယ်အဲ့ဒီပွဲမှာလူအများကြီးတက်ကြပါတယ်သူတို့များသူတို့တည်ဆုံသွားတဲ့လူတွေနဲ့တန်ရဝမ်းလူတွေတက်လာပြီးဆူတောင်းပေးကြပါတယ်ဟောကျွန်တော်တင်ငယ်ချင်းတွေလည်းသွားပါတယ်သွားပြီးတော့ကျွန်တော်တို့ဖန်စီသွားချပါတယ်ပြီးတော့အဲ့ဒီဖျောင်းတိုင်တွေပေါ့နော်သွားထုံပြီးတော့ကျွန်တော်တို့လည်းကျွန်တော်တို့တက်နိုင်တဲ့ဘက်ကဆူတောင်းပေးပါတယ်အလုံးကတော့ဟိုစိတ်မကောင်းမှုဟလာအဲ့လိုမျိုးဆွံ့ရောက်ဝါဒီနဲ့အဲလုပ်တဲ့လူတွေပေါ်ဒေါသဖြစ်ကြတယ်ပေါ့အခုလောလောဆယ်အခြေအနေကတော့အလုံးကជីလန့်စာစားပုံစံမျိုးဖြစ်ပြီးတော့ဟိုသွားလာတာလည်းအရင်ဒုက္ခရောက်တယ်ကျွန်တော်နေတဲ့နေရာနဲ့အဲဒီ Manchester Arena နဲ့ကတော့ဟိုလမ်းလျှောက်မယ်ဆို10မိနစ်ကျော်လောက်ပဲဝေးတယ်အော်ရဟန်းနေရာဒီရဲရဟန်းရောအဲဒီရဟန်းနေရာတော့တောက်လျှောက်ပေါ့နော်မနေ့ည7:00နာရီလောက်ကနေညကကျွန်တော် ၃-၄နာရီကြာမှအိပ်ပျော်သွားတယ်။အဲ့ဒီအချိန်ကြီးကမယမနာပဲ။နောက်ကျွန်တော်ပြန်နိုးလာတဲ့အချိန်အနည်းငယ်၁၀နာရီလောက်ဖြစ်နေပြီပေါ့။အဲ့ဒီအချိန်မှလည်းတော့ရဲရဟန်းနေပြန်နေတော့မဲအဲ့ဒါအနည်းငယ်၂နာရီ၃နာရီလောက်အထိပေါ့နော်။အခုလက်ရှိမန်ချက်စတာမြို့လေကောင်းအခြေအနေကတော့တကယ်လို့အရင်က၆ကက်ပြီးတော့လေမန်ချက်စတာမြို့ထဲအန်ဒီအနီတဝိုက်မှာတကယ်ကျွန်တော်မြို့လေကောင်း shopping center အနီတဝိုက်မှာလည်းအဲ့လိုမျိုးဘုံကလက်တွေဖြစ်လို့အကုန်လုံးပိတ်ထားရတယ်။လမ်းဒီအားလုံးကလည်းရဲကားတွေနဲ့ security အဖြစ်နဲ့အကုန်လုံးဘယ်မှာ speed မသွားဘူးပိတ်ဆို့ထားတော့တစ်မျိုးလုံးက6ပြည့်ပြီးတော့လုံးဝအဲဒီဟိုလူမရှိတဲ့တကယ်ဟိုမြို့ဟောင်းအိမ်ပုံစံတော့ဖြစ်သွားပါလား
။ဒီရဖြော်ဖြေဝဲသွားကြည့်ခဲ့ကြတဲ့သူတွေဟာအသက်၈နှစ်ကနေ၁၈နှစ်ကြာလူငယ်တွေဖြစ်ပြီးတည်ဆုံးသူအများစုဟာမိန်းကလေးငယ်တွေဖြစ်ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုရဲကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့တော်တော်လေးစိတ်မကောင်းဘူးခင်ဗျာ။တော်တော်လည်းဝမ်းနေတယ်ဟိုပြီးတော့ဒီလိုတကယ် main clay တွေအများစုလာတယ် main clay တော့အသက်ငယ်ဆုံးဆိုရင်9နှစ်10နှစ်ကနေ15နှစ်16နှစ်တကယ် teen age ဟို main clay တွေအများဆုံးလာတဲ့ပွဲကို target ထားပြီးလုပ်တယ်ဆိုတော့တော်တော်တော့ဟိုလူမဆန်ဘူးပေါ့နော်22နှစ်ယောက်မှာအဲကျွန်တော်သိရတာ19ယောက်လောက်ကလူငယ်ကလေးတွေပါခင်ဗျာ
တနင်္လာနေ့ညပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်တနေ့အင်္ဂါနေ့မှာတော့မန်ချက်စတာတောင်ပိုင်းက Fellow Fee ရက်ွက်တဲ့ကအိမ်တိမ်ကိုရက်တဖွဲ့ကဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့ပါတယ်ရက်တဖွဲ့ရဲ့စီးနှင်းမှုအတွင်းမန်ချက်စတာမြို့အပြင်ဘက်တခြားနေရာတခုကိုဘုံခွဲမှုတစ်ခုနဲ့ဆက်နွယ်တဲ့အသက်23နှစ်အရွယ်အမျိုးသားတူကိုရဲတွေကဖမ်းဆီးခဲ့ပါတယ်ဒါပေမဲ့လည်းဒီအမျိုးသားဟာမန်ချက်စတာအားကစားရုံတေးဂီရဖျော်ဖြေပွဲဘုံခွဲတိုက်ခိုက်မှုနဲ့ဘလို့ပါဝင်ပတ်သက်တယ်လဲဆိုတဲ့အချက်လဲတော့ရက်တဖွဲ့ကပြောဆိုခြင်းမရှိပါဘူးတိုက်ခိုက်မှုဖြစ်ပွားပြီးနောက်တနေ့အင်္ဂါနေ့ညမှာတော့ပြည်ထောင်စုအတွင်းအကြမ်းဖက်ချင်းချမှုအနေရကိုအမြင့်ဆုံးအဆင့်အရေးပေါ်အခြေအနေသတ်မှတ်ထားပြီးလုံခြုံရေးကင်းလှတဲ့နေရာမှာလဲရဲတွေကိုစစ်တပ်ကကူညီပေးထားပါတယ်ရှင်
။ရှားပေါင်စုစည်းတင်ပြခဲ့တာပါခင်။အခုတော့ပင်လုံညီလာခံနဲ့ပတ်သက်တဲ့သတင်းတွေကိုတင်ဆက်သွားပါမယ်။ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုထောက်ခံတဲ့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုစားနိုင်ငံရေးရာလက်ထောက်အတွင်းမှုချုပ်ကတက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတူက VOA ကိုပြောကြားပါတယ်ဒီတော့အတွင်းမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ကနေငင်းငင်းညီလာခံကိုတက်ရောက်လာအောင်ဂျာဝင်ညှိနှိုင်းပေးခဲ့တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ဟာအရင်လိုမဟုတ်ပဲပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာရေးကြွန့်ကျင်သူအမေရိကန်တန်တမန်အရာရှိတူကပြောကြားလိုက်ပါတယ်ဒီအကြောင်းမှတ်ရင်ချင်းနိုင်ကပြောပြမှာဖြစ်ပါတယ်
ဒီကနေ့မေလ24ရက်နေ့မှာကျင်းပမယ့်ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်မတက်ရောက်နိုင်ပေမဲ့ညီလာခံကိုထောက်ခံအတိမတ်ပြုတဲ့အနေနဲ့သူ့ကိုယ်စားကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်ကတက်ရောက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOE ကိုပြောပါတယ
် The United Nations has long expressed its support for the peace conference and
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ခဲ့တာကာလကြာရှည်ခဲ့ပြီဖြစ်ပါတယ်ဒီလက်ရှိငြိမ်းချမ်းရေးညီလာခံကိုကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်မိုင်ရိုစလဖ်ယန်ခါကကိုစားပြုတက်ရောက်မှာဖြစ်ပါတယ်။2016ခုနှစ်ဩဂုတ်လမှာကျင်းပခဲ့တဲ့ပထမအကြိမ်27ရာစုပင်လုံညီလာခံကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းကိုယ်တိုင်တက်ရောက်ပြီးအဖွဲ့အမှားစကားပြောကြားခဲ့တာပါ။ဒီတော့တွင်တရုတ်အစိုးရရဲ့ဂျာဝင်ညှိနှိုင်းမှုကြောင့်မြန်မာအစိုးရဘက်ကအထူးဖိတ်ကြားသူအဖြစ်ညီလာခံကိုတက်ရောက်ဖို့နောက်ဆုံးအချိန်ရောက်မှဖိတ်ကြားခဲ့တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေကြပါပြီ။တရုတ်အစိုးရဟာသူ့အကျိုးစီးပွားဖြစ်တဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းလမ်းကြောင်းထဲမှာပါနေတဲ့တရုတ်မြန်မာနယ်စပ်ဒေသတစ်ဝိုက်ငင်းကြဲရေးနဲ့တည်ငြိမ်ရေးကိုအဓိကလှူလာနေတာကြောင့်အရင်လိုနှစ်ဖက်ကစားတာမျိုးမဟုတ်ပဲရက်တီကျက်ပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလဲဖြင့်လက်ရှိ USIP ခေါ် American ငင်းကြဲရေး Institute အကြီးတန်းအကြံပေး Priscilla Club ကပြောကြည့်ပြောပါတယ
် I think the Chinese have probably between the time of the last Panglong and this one
သူပြောသွားတာကပြီးခဲ့တဲ့ပထမအကြိမ်ပင်လုံညီလာခံနဲ့ဒုတိယအကြိမ်ညီလာခံအကြာကာလအတွင်းမှာမြမငင်းငယ်ရေးဖြစ်စဉ်မှာအဟံအတားဖြစ်စီမဲ့ကိစ္စတွေအစားရှေ့ဆက်သွားနိုင်ဖို့အစီအစဉ်တွေကိုတရုတ်အစိုးရဘက်ကသုံးသပ်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ထင်ကြောင်း Priscilla Club ကပြောသွားတာပါတရုတ်ကအရင်ကနှစ်ဖက်ကစားတဲ့ပုံစံမျိုးလို့ထင်ခဲ့ပေမဲ့အခုတော့အဲ့ဒီရည်တည်ချက်ကိုပြောင်းလဲလိုက်ပြီလို့မြင်ကြောင်းဒါပေမဲ့စောင့်ကြည့်ရမှာဖြစ်ကြောင်း VOA ကိုပြောသွားပါတယ်အခုလိုမြမငင်းငယ်ရေးဖြစ်စဉ်မှာတရုတ်ကအတော်လေးပါဝင်ပတ်သက်လာနေတဲ့အပိုင်းမှာအမေရိကန်ဘက်ကရောမြမငင်းငယ်ရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဘလို့အခန်းကဏ္ဍကနေပါဝင်တာမျိုးတွေ့ရတယ်လဲဆိုတဲ့မေးခွန်းကိုတော
့ Well, we don't have much of a direct role in this. We're in the background just simply encouraging.
သူပြောသွားတာကတော့အမေရိကန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုက်ရိုက်ပါဝင်ပတ်သက်နေတာတော့မရှိကြောင်းနဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးအမြန်ဆုံးရဖို့အမြဲဆန္ဒရှိနေတယ်လို့တိုးတက်မှုတွေရှိအောင်လေဘေးကနေပံ့ပိုးကူညီပေးနေကြောင်းပြောသွားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကလက်နက်ကိုင်ဖွဲ့တွေကိုတော့ထောက်ပံ့တာမျိုးမရှိဘူးလို့လည်းပြောပါတယ်။အခုလိုမြောက်ပိုင်းမဟာမိတ်ဖွဲ့ကနေညီလာခံကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်လာတဲ့အတွက်လည်းညှော်လင့်ချက်ကြီးကြီးမားမားမရှိပေမဲ့ညီလာခံကိုတက်ရောက်လာတာဟာအပြုတ်သဘောဆောင်တိုးတက်မှုလို့မြင်ကြောင်း Priscilla Club ကပြောပါတယ
်။မှန်ရင်နိုင်ဖြစ်ပါတယ်ခင်ဗျာ။ဒီကြောင်းနဲ့တစ်ဆက်တည်းမှာပဲတွေးဆမေးမြန်းချက်တစ်ခုကိုတင်ဆက်ချင်ပါတယ်။နိုင်ငံရေးဆွေးနွေးခွင့်ရတဲ့တမိုင်းအကွေ့မှာတက်ဆိုင်သူအားလုံးပါဝင်ပြီးဆွေးနွေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အတွက်တိုင်းပြည်ပေါ်စည်တနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်လာဖို့ကြိုးစားကြမှာပဲလို့27ရာစုပင်လုံးဒုတိယအကြိမ်ကြီးလာကန်တက်ရေးမတက်ရေးနဲ့ပတ်သက်ပြီးပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နိုင်ငံဘုံကြီးခေါ်ကက VOA ကိုပြောပါတယ်27ရာစုပင်လုံးကျင်းပဖို့တည့်ရလို့မှာပဲဒေါက်ဆန်းစုကြည်နဲ့ဗိုလ်ချုပ်မင်းကြီးမင်းအောင်နိုင်တို့တွေ့ဆုံကြတာဟာလေအရေးပါတဲ့ဖြစ်ရလို့သူကသုံးသပ်ပါတယ်ညီလာခံတက်ရောက်ဖို့နေပြည်တော်မှာရောက်နေတဲ့ဗိုလ်မင်းကြီးခုံကကိုကိုကျွကျော်သိန်းတွေ့ဆုံမေးမြန်းထားတာပ
ါခုံကပြည့်စုံမြန်းမြန်းပြူတာအများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့
ဆိုတော့မေလ24ရက်နေ့ဗိုလ်သူနေ့ဆိုရင်ကျွန်တော်27ရာစုပင်လုံးညီလာခံဒုတိယအကြိမ်ပေါ်လေနားတော့မယ
်
ဆိုတော့ဒီမတိုင်ရင်ဒီအပိုင်းတည့်ရက်လေးအတွင်းမှာပဲဒီညီလာခံကိုတက်ဖို့မတက်ဖို့ဖွဲ့ပါဖို့မပါဖို့ဆိုတဲ့ကိစ္စတွေကတော်တော်လေးကိုလွန်ထိုးဆက်တင်ဆွေးနွေးပြောဆိုနေကြတယ်ဆိုတဲ့အတိုင်းကျွန်တော်တို့ကြားထားပါတယ်ဆိုတော့ဥပမာကျွန်တော်မြောက်ပိုင်းမဟာမိတ်ခုနကပဲပေါ့
ဟုတ်ကဲ့ဟုတ
် UNFC
ဟုတ်ကဲ့
မြန်မာတိုင်းနဲ့လူမျိုးဖက်ဒရယ်ကောင်စီ
ဟုတ်ကဲ့
ဆိုတော့ဒီဖွဲ့အားလုံးပါဖို့ကဘလောက်အထိဒီညီလာခံအောင်မြင်မှုအတွေ့အရေးကြီးပါလဲ
ရခိုင်နှုံးပြည့်တော့အရေးပါတယ်လို့မပြောနိုင်ဘူးအစိတ်အပိုင်းလိုက်တော့အရေးပါတာသူတို့ပါလာခြင်းအဖြစ်ပုံမှုအောင်မြင်နိုင်တယ်ပေါ့သူတို့မပါလာသေးဘူးဆိုလည်းအောင်မြင်မှုအချို့တော့တော့ရနိုင်ပါတယ်ဘာကြောင့်လဲဆိုတော့ဒီလိုဗမာပြည်ပိုင်းမှာမရှိခဲ့ဘူးတဲ့နိုင်ငံရေးဆွေးနွေးမှုတွေနိုင်ငံရေးဆွေးနွေးပွဲအဆင့်အဆင့်တွေကိုလှုပ်လာတယ်ဆိုတာကပိုင်းအပြောင်းလဲတစ်ခုဖြစ်တာဒီလိုနိုင်ငံရေးဆွေးနွေးခွင့်ရတဲ့ပမိုင်းအကွေမှာကျွန်တော်တို့ဒီအစိုးရရောတပ်မတော်ရောနိုင်ငံရေးပါတီတွေရောเนาะနောက်တိုင်းမှာအများစုကလည်းပါနေပြီဆိုတော့ပြည်သူလူထုကလည်းစိတ်ဆုံဆွေးနွေးကြတဲ့ဆန္ဒရှိတယ်ဆိုတော့ဒါကအင်မတန်ကောင်းတဲ့အခွင့်အလမ်းပေါ့ဗျာဒီအခွင့်အလမ်းမျိုးမှာတိုင်းပြည်ပေါ်မှာစေတနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်တော့လာဖို့တော့တို့ကြိုးစားမှာပဲ
ဒီနေ့မနေ့ပိုင်းမှာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမတော်ကောင်ဦးစီးချုပ်ကလူမျိုးကြီးမေအွန်လိုင်းကိုတွေ့ပြီးလို့ဆင်းနေကြတယ်ဆိုတော့သူတို့တည်ထားပါတယ်
ဟုတ်ကဲ့
ကြားလဲကြားမယ်ဖြစ်ပါတယ်ဆိုတော့အဲ့လိုမျိုးမနေ့ပြန်လို့မှာနေစရိယာစုပြည်လုံးညီလာခံလို့တော့မယ်ဒီနေ့လူမျိုးမှာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်နဲ့တမတော်ကောင်ဦးစီးချုပ်ကိုတွေ့ကြတယ်ဆင်းနေကြတယ်ဆိုတော့ဘယ်လောက်ထိအရေးပါတယ်ဒီစားလို့ပြောနိုင်ပါလဲခင်ဗျာ
ကျွန်တော်အရေးပါတယ်ခင်ဗျာတို့နှစ်ယောက်တိုင်ပင်လောက်အောင်တိုင်ပင်ရလောက်အောင်လိုအပ်တဲ့အပိုင်းကတော့ခနာမြောက်ပိုင်းအဖွဲ့တွေလာရေးပါပဲနောက်ပိုင်းအဖွဲ့တွေကိုဘယ်လိုအခင်းကျင်းမျိုးဘယ်လိုပုံစံမျိုးနဲ့လက်ခံမလဲဆိုတဲ့ဟာကျွန်တော်ပြီးတော့တော့မနှစ်ကကျင်းပတဲ့ဒီ27ရာစုပင်လုံးပထမအစည်းအဝေးမှာကြတော့အားလုံးကိုတက်ကိုအလိုက်တဲ့ကြာတယ်။ဒါတက်ကခေါ်နိုင်တဲ့လူတွေခေါ်ပါဆိုတော့အလိုက်တော့တက်ကခေါ်လိုက်တဲ့အဖွဲ့တွေရှိတယ်။ဥမာကချင်တို့မုံလာတို့ပေါ့ဗျာ။ဝါတို့မနှစ်ကလာကြတယ်လက်မမထိုးတော့လဲအားလုံးလိုလိုလာကြတယ်။ဒီနှစ်မှာကြတော့ဒီနိုင်ငံရေးဆွေးနွေးပွဲအများကြီးရလတ်လဲထွက်အောင်လုပ်မယ်ဆိုတော့အခင်းချင်းကလည်းနည်းပြောင်းသွားတဲ့ခါကျတော့တပ်နဲ့အစိုးရနဲ့ပေါင်းပြီးတော့အတိုင်ပင်ဖို့လိုလာတဲ့သဘောရှိတယ
်။ဆိုတော့မြောက်ပိုင်းအမေရိကန်ကွယ်ချက်ခုကိစ္စမှာဒီနိုင်ငံကအဓိကပေါ့နော
်။ဟုတ်ကဲ့။
ဇာဝင်ပြီးတော့စဉ်းစားခဲ့တဲ့ဆိုရဘကူရောမာမေးခွဲတဲ့ကူရောစဉ်းစားခဲ့တဲ့လူတွေကိုတည်ထားတယ်ဆိုတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအောင်မြင်ဖို့အတွက်တရုတ်ရဲ့ခံတာကဘယ်လောက်တောင်မှကြီးကြီးမားမားရှိနေပါ့
။အကြီးမားမားရှိကောင်းရှိပါလား။မောင်ပြူမှာတည်ငြိမ်အေးချမ်းဖို့ဆိုတာတရုတ်ရဲ့နိုင်ငံကြားရေး policy မှာပါပါတာတည်ငြိမ်အေးချမ်းဖို့ဆိုတဲ့နေရာမှာဒီနိုင်ငံရေးအရတည်မြတ်မှုရှိလားမရှိလားသူတည်းမဟုတ်ဒီ federal ပြည်တော်စုတည်ဆောက်မလားမတည်ဆောက်ဘူးလားဆိုတဲ့ဟာတွေကသူနဲ့မဆိုင်ဘူးသူရဲ့စိတ်ဝင်သားသူစိတ်ဝင်သားတာကအဆင်ပြေသွားတဲ့ပြိပခမရှိဘူးတည်ငြိမ်အေးချမ်းတဲ့ဒါပဲလိုချင်တယ်ဘယ်နည်းနဲ့ဖြစ်ဖြစ်မြင်ပြီးနည်းနဲ့ဖြစ်ဖြစ်တရုတ်ကဒီမြောက်ပိုင်းပြိပခတွေကသူလက်ရချီရမဟုတ်ဘူးဆိုတာပြဖို့အနေနဲ့သူကတိုက်ရိုက်သူကဆွဲထုတ်ပေးနေတာပေါ့ဆွဲထုတ်လို့ညှိနှိုင်းလို့အဖြစ်ရတဲ့အထိတော့မဟုတ်ဘူး ลอลอเสร็จแต่ตุ้ยส่งพี่တော့ဟိုกาเปียยาเปียไม่เลิกพูด้วยตัวช่วยทุบไปเนี่ยแหละปုံหมดไอ้ตัวรอตุ้ยอ่ะแหละครับอะคู
ဒီရည်ရည်ပြီးလုံးကြီးလာခံဟုတ်ကဲ့ဆိုရတဲ့ထမဆိုနှစ်ကျင်းပေါ့ဟုတ်ကဲ့အခုဒီမနေ့ကကျွန်မမယ်ငါရဲ့ကြံကြီးလာတာငါနေပြီးတော့အနေဆုံးအနေနဲ့တူတူကဘယ်လိုကြားလာမျိုးပေါ့ပြောလဲနိုင်ပါမယ်အနေဆုံးအနေနဲ့ဆိုရင်ဘယ်လိုကြားလာမျိုးဒီပြောလဲနိုင်ပါမယ်အနေဆုံးအဖြစ်နေတော့เนาะပြည်တော်စုကိုဘယ်လိုတိဆောက်မလဲဆိုတာကအခြေခံအချက်ငါကြက်၆ချက်တော့ရနိုင်တယ်ကျွန်တော်အ
ကန္တာတစ်ခုမှာဆိုရင်တော့၄၅၆ချက်၁၀ချက်၁၅ချက်၄ရှိကြပါတယ်အဲ့ဒါတွေကလည်းအထက်တက်စီစီပြီးသားဖြစ်တော့ပြည်ညီလာခံကြီးမှာတင်ပြီးတော့တရားဝင်မှုရယူဖို့ဖြစ်ပါတယ်ဒါတစ်ချက်ပေါ့သို့တော့နည်းနည်းလေးရလာခက်ခဲဖြစ်နေတာလုံခြုံရေးကန္တာဖြစ်တယ်အဲ့ဒီလုံခြုံရေးကန္တာမှာတော့အခြေခံအချက်ရပါမလားလို့ဒီတစ်ခုပဲကျွန်တော်တန်ဖိုးရရှိတယ်ဒါပေမဲ့ကန္တာက၄ခုကတော့ရကိုရမယ်ဒ
ပတ်သက်လို့တည်ရန်ပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံနဲ့ပတ်သက်ပြီး DNA စစ်ဆေးချက်ပုံစံနဲ့ပတ်သက်လို့ထိုင်းရှိနေကောင်စီဘက်ကတည်လို့တဲ့အချက်တွေကိုပြင်ဆင်ဖို့အတွက်နောက်ထပ်အချိန်တစ်လတောင်းဆိုလိုက်ပါတယ်။မအေးမာကသတင်းပေးပို့ထားတာ
ပါ။ဒီကိစ္စလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတပ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရှစ်တောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချခံရပြီးတဲ့နောက်မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုရေးဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါအဓိကတက်တွေဖြစ်တဲ့ DNA နဲ့ပတ်သက်လို့ပြင်ဆင်ရမယ့်အချက်လက်တွေရှိနေသေးတာကြောင့်အခုမေလ23ရက်နေ့ကိုအယူခံမတင်ပြစ်ဖဲတလရက်တိုးပြီးတောင်းဆိုထားကြောင်းတရားခဏ်မြန်မာလူငယ်တွေဘက်ကနေအကျိုးဆောင်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
အမှန်တိုင်းတွင်23ရက်ငါးလနေ့ကိုယူတရားဖို့ပါဒါပေမဲ့အခုမြန်မာနိုင်ငံကဥပဒေအကြံပေးတဲ့စာမျက်နှာခွန်မျက်နှာပါတဲ့စာမေးစာကိုလည်းဖိုင်းချိနေတဲ့ကောင်စီကိုပို့ပြီးလာပြီသို့တော်သူတို့အဲ့ဒီဖိုင်းချိနေတဲ့ကောင်စီကအယူခံလျှောက်လာရင်းနဲ့အခါကျတော့ DNA နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်က DNA စစ်ဆေးမှုစစ်ရင်းမျိုးကိုလည်းတည်လို့ပြီးတော့ဒီချက်တွေကိုလည်းဖြတ်ကျင်းရေးလိုတယ်လို့ဆိုပြီးတော့မလာပြည်နာနေပြီးတော့ DNA စစ်ဆေးတဲ့ပတ်သက်လို့ကြိုင်ကြံတောင်းထားပါတယ်။ဒါပေမဲ့ရခိုင်က23ရက်နေ့အပြီးရေးတင်နိုင်မှာမဟုတ်တဲ့အတွက်ကြောင့်မို့သူ့ပြဖို့ဆိုပြီးတော့တရားရင်ကိုလျှောက်လာတင်ခဲ့တာပါ။
ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လေကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွန်းနှုတ်ဦးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာပဲကျွန်းပေါ်မှာတက်ပြတ်ခံခဲ့ရတာပါဒီအတွက်မြန်မာလူငယ်နှုတ်ဦးကိုတရားခဏ်ဖြစ်ဆွဆွဲခံနိုင်ရချက်တွေက DNA စစ်ဆေးချက်တွေကိုထိုင်းမှုပြင်းဆရာဝန်ဒေါက်တာပွန်ချစ်ကစစ်ဆေးခဲ့ပြီး DNA နဲ့ပတ်သက်လို့နောက်ထပ်စစ်ဆေးခွင့်မရတော့တဲ့အခြေအနေတွေရှိခဲ့တယ်လို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပြပါတယ်
ကျန်တဲ့ချစ်ပါတယ်ဆိုတဲ့ပေါက်တူးဟာဒီ DNA တိရှိတယ်ဆိုတော့အဲ့ဒီတိရှိတဲ့ DNA ဟာအခုတရားခံရတဲ့အောက်မှာ DNA ကိုပူယောက်ျားနှစ်ယောက်ရဲ့ DNA တွေ့တယ်အဲ့ဒီ DNA ဟာတခြားလူစင်းရဲ့ DNA ဖြစ်တယ်ဆိုတာမျိုးပေါ်လင်းပါတယ်ဒီလူဘက်ကသုံးမျိုးပဲပြင်းနေပါတယ်တိချက်ကပေါက်တူးရဲ့တိချက်ကပီနာအိတ်ကလုံးရဲ့နောက်တစ်ခါအနတ်တစ်ဖြစ်တယ်ဒီသုံးခုပါအဲ့တော့ပီနာအိတ်နဲ့အနတ်မှာတော့ဘာမှမတွေ့ပါဘူးဒါပေမဲ့ခုနကသူတလေးနဲ့ဖြစ်တဲ့ဒီအောက်ကမှာကတော့ခုနကပြောသလို DNA တွေ့တယ်၊ကြောက်ကြမြောက်ပဲ DNA ဖြစ်တယ်။ထို့သော DNA ဟာဘူတေခံကလေးတွေ DNA မဟုတ်ဘူးဆိုတဲ့ချက်ပေါ်လာပါတယ်။နောက်တစ်ခါတကယ်အရေးကြီးတဲ့ခန္ဓာရဲ့ကြစားထဲမှာရတဲ့ DNA ကိုပြန်လည်စစ်ဆေးဖို့တောင်းဆိုရတဲ့အခါမှာဒီလိုပဲကနေပြီးတော့ DNA ဒီပေါ်တော့သူတို့စစ်ဆေးဆက်နပ်ပြီးပုံသွားပြီးဖြစ်တဲ့ကြောင့်မို့ဒီလိုမပြေးနိုင်ပါဘူးဆိုပြီးတော့ကျွန်တော်တရားပြရပါတယ်။ဒီခံလို့ဒီတိုင်းလည်းရင်းနှီးချစွာပေါ်လာပါတယ်။နောက်တစ်ခါ DNA နဲ့တစ်ခုနဲ့ပတ်သက်လို့ပြောမယ်ဆိုရင်လည်းခန္ဓာရဲ့တစ်စားတည်းမှာတွေ့တဲ့ DNA ကလူသုံးဦးရဲ့ DNA ဖြစ်နေတယ်လို့သိရပါတယ်။အဲရုပ်သီး DNA တို့ပြီးပြီးမှဒီလူရဲ့ DNA ချစ်ချောင်းခွဲခြားတဲ့အခါမှာအလုံးလုံးကိုဖက်ဆဲတဲ့အနေအထားမျိုးရှိပါတယ်။ဒီလူကိုပြန်ပြီးမှားတယ်ဆိုတဲ့အချက်တွေရှိပါတယ်။ဒါကြောင့်ဒါကိုအသေးစိတ်ကြည့်ကြပြီးတော့ဆောင်ရွက်ချက်ကြီးကြမယ်ဆိုတာအချက်အလက်ကောင်းကြာစဉ်းစားပြီးတော့ဒီလိုဆောင်ရွက်ဖြစ်ပါတယ်
။မြန်မာရှစ်ပြောင်းအလုပ်သမားခက်မှန်းကြီး၄00လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ 2015年7月15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日，15日
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာစနေကြိမ်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းဒိုမီတာ32 40လိုင်းဒိုမီတာ50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာနဲ့တိုက်ရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါမှာတော
့ဝါနဲ့မာမေးဖွဲ့တွေပြည်တဲ့အခါကျတော့ကဲညီငယ်ရင်းကော်မတီနေနဲ့မပါတော့ခုနှစ်ဖွဲ့လုံးဖွဲ့ရင်တက်ပါဆိုပြီးသွားမြင့်တယ်ဟိုဘက်ကလက်ခံပေးတယ
်အကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အရီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြည့်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ်
မြန်မာညဉ့်ရင်ဖြစ်စဉ်တွေကတရုတ်လက်ချက်ဆွဲကောင်းစဉ်နဲ့ဒီအရာဝတီမှာရေးသားထားတာကိုဥစွာတင်ပြလိုပါတယ်ဒုတိယကြိမ်မြောက်27ရာစုပင်လုံညဉ့်ရင်ညီလာခံမကျင်းပခင်မှာပဲတရုတ်ရဲ့ဩဇာလွှမ်းမှုဟာသိပ်ပေါ်လွင်နေပါတယ်တရုတ်အထုကိုယ်စားဆွန်ဂိုဂျင်ဟာမြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်စစ်တပ်အကြီးအကဲနဲ့အင်အားကြီးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားခောက်တုံခောက်ပြန်လျှို့ဝှက်သွားရောက်နေခဲ့ပါတယ်ပြီးခဲ့တဲ့တစ်ပတ်ကလည်းဒေါအောင်ဆန်းစုကြည်ကာကျုပ်ဒေါက်တာတင်မျိုးဝင်းတို့နဲ့သိကြစီတွေ့ဆုံခဲ့တယ်လို့သိရပါတယ်။အလားတူဆိုပဲကကွယ်ရေးဦးစီးချုပ်နဲ့ဒေါအောင်ဆန်းစုကြည်တို့လည်းနေပြည်တော်မှာမကြခင်ကဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒါပေမဲ့ဒါကိုလူသိရှင်ကတော့မထုတ်ပြန်ခဲ့ပါဘူး။တရုတ်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုညီညာရေးညီလာခံတက်ဖို့ထပ်လဲလဲတိုက်တွန်းခဲ့တယ်လို့စစ်တပ်ကလည်း MNDAA ကုကံအဖွဲ့ AA ရဟန်းတမတော် TNLA တောင်ပလောင်အဖွဲ့တို့ကိုညီညာရေးညီလာခံစီဖိတ်ကြားဖို့တိုက်တွန်းခဲ့ပါတယ်။တခင်ဖိတ်ကြားခြင်းမခံခဲ့ရတဲ့အဲ့ဒီအဖွဲ့၃ဖွဲ့ညဉ့်ရင်ညီလာခံတက်မယ်ဆိုတဲ့ကိစ္စဟာထုဖောက်အောင်မြင်မှုတရားအဖြစ်မြင်နိုင်ပါတယ်။ဒီကိစ္စကိုဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဘယ်လိုကြောင့်လက်ခံလိုက်တယ်ဆိုတာကတော့စဉ်းစားနေလို့မသိရပါဘူး။သူတို့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာတရုတ်စီစဉ်ပေးတဲ့လေရင်နဲ့နေပြည်တော်ကိုဆက်ရောက်လာကြတာဖြစ်ပါတယ်။ညဉ့်ရင်ရေးဆောင်ရွက်နေတဲ့မြန်မာတွေနဲ့အတူတရုတ်တန်ယုံကတန်တမန်အရာစီကြီးတူလည်းပဲဆက်ရောက်ကြိုဆိုခဲ့ပါတယ်။ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့ခုမင်းမှာတွေ့ဆုံစဉ်တုန်းကတရုတ်အထုကိုယ်စားလှယ်ကတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာညဉ့်ဉျာဉ်ရေးထွန်းကားဖို့လိုလားတယ်။ဘသူမှားတယ်ဘသူမှန်တယ်ဆိုတာမပြောဘူး။အဆုံးဖြတ်ပေးမှာမဟုတ်ဘူး။ပါဝင်ပတ်သက်နေသူတွေအလုံးပြဿနာကိုဆွေးနွေးဖြေရှင်းကြဖို့တိုက်တွန်းပေးသွားမှာသာဖြစ်တယ်လို့ပြောခဲ့ပါတယ်။မြန်မာပြည်ကအခွင့်အရေးတစုံတရာမျှော်လင့်လို့မဟုတ်ဘဲအင်ကြီးချင်းမိတ်ဆွေအဖြစ်ဆောင်ရွက်ခြင်းသာဖြစ်တယ်လို့လည်းဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်း OBOR ခေါ်ခေတ်စ်ပူလာမကြီးဆိုင်ရာဆွေးနွေးပွဲသွားတဲ့တုန်းကညီညာရေးအတွက်ကူညီဖို့တရုတ်ကိုပြောခဲ့တယ်လို့တရုတ်သမ္မတရှီဂျင်းဖင်ကလည်းကူညီမယ်လို့ဆိုခဲ့ပါတယ်။တရုတ်ဟာမြန်မာပြည်တွင်ပဋိပက္ခအတွက်တရားစီရင်တော့မဟုတ်ပါဘူး။ဒါပေမဲ့ညီညာရေးဖြစ်စဉ်မှာအနောက်နိုင်ငံတွေဝင်မစွဲရလေအောင်တားဆီးရင်အကူကြီးတူအနေနဲ့ကြီးကြပ်နေမှာဖြစ်တယ်လို့ရေးသားထားပါခင်ဗျာ။ The United States of Myanmar မြန်မာပြည်ထောင်စုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမတော်သည် Hindu မှာနေချင်းပေါင်းကစ်ပန်ရေးသားထားပါတယ်။မေ24က28ခုပြုလုပ်မဲ့ဒုတိယကြော့27ရာစုပင်လုံညဉ့်ဉိုင်းညီလာခံမှာအဓိကဆွေးနွေးကြမယ့်အကြောင်းအရာကတော့ Federal Snake ကိစ္စဖြစ်ပါတယ်။ UPDJC လို့ခေါ်တဲ့ပြည်ထောင်စုညဉ့်ဉိုင်းရေးဆွေးနွေးမှုပူးတွဲကော်မတီဟာပြီးခဲ့တဲ့မေ12ရက်တုန်းကပြည်နယ်နဲ့တိုင်းတွေကိုပြည်ထောင်စုကခွဲမထွက်ဘူးဆိုတဲ့ထွန်းချက်နဲ့ဖိကြားဖွဲ့စည်းပုံရေးဆွဲခွင့်ပြုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီ UPDJC မှာတိုင်းဒေသနဲ့ကိုင်ကိုယ်စားအဖွဲ့တွေနိုင်ငံရေးပါတီတွေအစိုးရကိုယ်စားတွေပါဝင်ပါတယ်။ဆိုတော့ဒီပြည်လုံးညီလာခံမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒီပြည်နယ်တိုင်းဖွဲ့စည်းပုံပြဿနာကိုဆွေးနွေးကြပါလိမ့်မယ်။ တကယ်တော့မြန်မာနိုင်ငံပြန်လည်ဖြစ်နေတဲ့တဏှာဟာသမိုင်းမှာအမြင့်တွေခဲ့တာပါအတိတ်ကကွယ်လွတ်နေခဲ့တဲ့သမိုင်းပြီးအခြေအနေကိုဒန်းတူညီမျှတိုင်းရင်းသားတွေနဲ့ပြည်ထောင်စုဖွဲ့စည်းဖို့ထောင်1965ပြည့်ကွက်ခဲ့ပါတယ်ဒီအတွက်တိုင်းရင်းသားတွေကကမကထပြုပြီးလှုပ်လာတော့1965စစ်တပ်အာဏာသိမ်းပြီးတောင်ကိုရ၄၀ခုနှစ်ဖွဲ့စည်းပုံကိုဖျက်ဆီးလိုက်ပါတယ် ဖက်ဒရယ်ဆိုတာဟာပြည်ထောင်စုဖြူခွဲတာဖြစ်တယ်လို့လည်းဒီလိုဆိုခဲ့ပါတယ်2021နောက်ပိုင်းမှာတော့စစ်တပိုင်းဥသိမ်းစဉ်အစိုးရဟာဒီမိုကရေစီကိုတဖြည်းဖြည်းရွေ့လာပြီးဖက်ဒရယ်ယူဆောက်လဲတစားတစားလက်ခံလာခဲ့ပါတယ်ဒါဟာလက်ရှိငြိမ်းချမ်းရေးဖြစ်စဉ်ရဲ့ကြော်ယူလဲဖြစ်ပါတယ်တိုင်းရင်းသားတွေကစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုတောင်းဆိုနေကြပါတယ်သို့တော်လည်းဘယ်လိုပုံစံလ ဘိုဂျိုဂျီနေဝင်ဦးဆောင်ပြီးမြန်မာဆိုရှယ်လစ်လန်းစင်ဆိုတာလုတ်ခဲ့တယ်လို့အခုလည်းမြန်မာနီးမြန်မာဟန်ဖက်ဒရယ်ဆိုပြီးလုတ်လာနိုင်တဲ့အန်ဒီယလက်စီနေပါတယ်။2008ဖွဲ့စည်းပုံအချိန်ကဥပဒေကလည်းစီကံစီသောဒီမိုကရေစီဆိုပြီးလုတ်ထားတာမဟုတ်ပါလား။တိုင်းရင်းသားတွေကတော့တိုင်းရင်းသားအားလုံးဒန်းတူအခွင့်အရေးရရှိပြီးသူတို့လူမျိုးနယ်မြေနဲ့သယံဇာတအပေါ်တစုံတစ်ခုသောအတိုင်းအတာထ
တူတဲမှုတရားဖြစ်တယ်ဆိုရလိမ့်မယ်လို့ရေးသားထားပါခင်ဗျာ။ဥကြောစနာတင်ဆက်တဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနှားဆင်ရပြီးမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်အီဒီယန်တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ပို့ချမှာဖြစ်ပါတယ်။
Show your true colors.
Pipari, Salumbanga, S-H-O-W, Shoga, Piava, Y-O-U-R, Yoga, Dini, T-R-U-E, Truga, Sigma, C-L-O-U-R-S, Colors, Ga, Yanglu, Lunga, Tibi, Yavari, Diniama, Colors, Go, America, Salumbanga, Sui, C-O-L-O-R-S, Subido, U, Sure, Ekiam, Babe, Psalong Pau Mari, Lutura Shimiago, Hududapi, Timbia Lubari. So quite whom ye tie TV Garo, thing ye young si, young ma, to get a young woo, Piata Baboshi. Di don't see the Laragaro, Shirunga, Sidi Morima, Yandu Vigo, Lezan and Woodway, Go Nangaye, a Langu, Mushwin Tube, the Chanangaye, a Langu, Swin to Yagani, Sindelare, Lusubari. တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရမှာတရားဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပြစ်ဖောက်ခင်ကိုနိုင်ငံရဲ့တကယ်အလံမှန်ကိုရွတ်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုနိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှ အပြုအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ ATM အသေးပဲကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Floyd ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရည်စားဘဝတွင်းနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
Hansong Tari, Yi Chung Tayagani, the get the Yuma, a chinzuri, polare, suyi, idiom atoya, belu piomle.
Show your true colors.
Lupiolu yavari, Eragaro, digrimine, timpia gere, idiom atome pipari.
တော်လာတဲ့တင်ဆက်ခဲ့တဲ့ American Indian သုံးအင်္ဂလိပ်စာဖြစ်ပါရခင်ဗျာအခုတော့အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုအောင်လင်းဦးကဆွေးနွေးတင်ဆက်ထားတာပ
ါပါရရှိမြက်မြာဒုတိယအချိန်27ရာစုပြင်လုံးညီလာခံမှာအရင်ကမပါဝင်သေးတဲ့တိုင်းသလန်နဲ့ကင်ဖွဲ့ပြီးပါလာသလိုတချို့ကတော့တက်ဖို့ငြင်းဆန်ထားပါတယ်တိုင်းသလန်နဲ့ကင်ဖွဲ့ပြီးစစုံညီညီပါဝင်တက်ရောက်နိုင်ရေးမှာဘလို့ခက်ခဲတွေရှိနေတယ်လဲဒီဒီချိန်ညီလာခံကနေပြည်ရင်းညီညာရေးအတွက်ဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်ဒီနေ့ညတိုင်းလေးလိုင်းစီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ညီလာခံချင်းပတ်ဖို့တရက်အလို last minute ချမှာဖြစ်ထွန်းမှုတွေလည်းရှိနေပါတယ်ဒီဒီချိန်ညီလာခံမှာအရင်ကညီညာရေးဆွေးနွေးပွဲမှာအဖိတ်မခံရတဲ့မြောက်ပိုင်းစီမာမိတ်ဖွဲ့သုံးဘွဲ့တက်မှာဖြစ်ပါတယ်ဒါပေမဲ့လည်းတန်းသားလက်နက်ကန်တပ်ပေါင်းစုတစ်ခုဖြစ်တဲ့ UNSC ကတော့မတက်ဘူးဆိုပြီးညင်းထားပါတယ်ဒါပေမဲ့လည်း UNSC အဖွဲ့ဝင် KIA နဲ့ SSA မြောက်ပိုင်းတို့ကအတော့ဒီ USA ဝါဦးစီးရဲ့နိုင်ငံရေးစွန့်နှင်းညီနိုင်ရေးကော်မတီကနေတက်မှာပါဒါကတော့ဒီနောက်ဆုံးအချိန်ထိတည်ထားတဲ့အခြေအနေတချို့ပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီပင်နယ်စွန့်နှင်းမဲ့ပုံကိုရဲ့ဒီနိုင်ငံရေးအကဲကဲဥပမာဆိုရဲသဘောထားကိုအရင်သိချင်ပါတယ်ကျွန်တော်တို့ဒီပါဝင်တက်ရောက်မှုအပိုင်းကိုပဲပြောမယ်ဆိုရင်ဒီဒီချိန်ညီလာခံအရင်ခောက်တည်တဲ့ပို့ပြီးထူးခြားရလို့ဆိုနိုင်သလားခင်ဗျာ
အရင်ခောက်တည်တဲ့ပို့ထူးခြားတယ်လို့ဆိုနိုင်တာကတော့ဒီတက်မတော်ကနေပြီးတော့လက်နဲ့စွန့်မှုပြောဆိုထားတဲ့ငင်းရင်စင်းနေပွဲမှာပါဖို့တခြားလုံးမြင့်ပယ်ထားတဲ့ဒီအဖွဲ၃ဘွဲပေါ့ TNL AA ကိုကံအဖွဲ၃ဘွဲတက်တာထူးခြားတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ပထမအချိန်ပင်လုံညီလာခံတို့မှာတက်တာ၁၈ဘွဲပါအခုတက်နိုင်တာတော့၁၅ဘွဲပါအဲ UNC ကအဲ KNPB မွန်ပြည်သက်ပါတီ၅ဘွဲမတက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုကတက်နိုင်တာ၁၅ဘွဲပဲဖြစ်တယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဘလို့ပဲပြောပြောအဖွဲ့တွေကတော့ဒီငင်းငင်းညီလာကမစုံသေးဘူးလို့ပြောနိုင်ပါတယ်တစ်ချက်ကနောက်တစ်ချက်ကတက်တဲ့အဖွဲ့တွေကိုယ်တိုင်ခုနမြောက်ပိုင်းကတက်တဲ့အဖွဲ့တွေကိုယ်တိုင်ဒီငင်းငင်းညီလာကမှဘလောက်ထိပါဝင်ဆွေးနွေးခွင့်ရမလဲဒီသဘောတူညီချက်တွေယူတဲ့ဆောင်ဘလောက်ထိပါဝင်နိုင်မလဲဆိုတော့မရှင်းလင်းသေးပါဘူးခင်ဗျ
โอเคครับကျေးဇူးပါကျွန်တော်နောက်ထပ်ဒီဥအောင်သူငယ်မြန်မာနိုင်ငံရေးအကဲခတ်ပုဂ္ဂိုလ်သူဖြစ်ဥအောင်သူငယ်ရဲ့သဘောထားလဲကြားချင်ပါတယ်ဆိုတော့အခုကျွန်တော်ပါဝင်တက်ရောက်မှုအပိုင်းကိုဖြတ်ပြောမယ်ဆိုလို့ရှိရင်ဒီတစ်ခေါက်ကဘလောက်များထူးခြားရလို့ကိုအောင်သူငယ်အနေနဲ့ယူဆရခင်ဗျာ
ဟုတ်ကဲ့ခုနဥမမောင်ဆိုပြောသလိုပါပဲအခုနောက်ထပ်ဟိုမြောက်ပိုင်းမှာဟိုလက်နက်ကင်တိုက်ပွဲတွေဆက်ဖြစ်နေတဲ့၃ဘွဲ့ပေါ့နော်ကျွန်တော်တို့ကိုကန့်ဟိုဒီ AA ခုနဟိုကျွန်တော်တို့ပလောင်ဖွဲ့ပေါ့နော် TNL စသဖြင့်တက်နိုင်တာကတော့ဒါထူးခြားချက်လို့ဆိုနိုင်ပါတယ်ဒီလိုတက်နိုင်ရအဖြစ်လဲမြောက်ပိုင်းမှာအခုဖြစ်နေတဲ့တိုက်ပွဲတွေဟိုရော့ကျသွားမလားပေါ့နော်မရက်ဘူးဆိုရင်တော့ရော့ကျသွားမလားဟိုဒီလိုကိစ္စမျိုးကျွန်တော်တို့ဆက်ဆောင်ကြည့်ရမှာဖြစ်ပါတယ်အဲ့တော့အထူးသဖြင့်တော့ကျွန်တော်တို့ဒီကာလမတိုင်ခင်မှာဒီ NCA လက်မှတ်ထိုးလာပွဲရှိတယ်လို့ကျွန်တော်တို့အပြစ်မှာသတင်းတွေဖြစ်နေတဲ့မွန်ပြည်သက်ပါတီရှိပါတယ်နောက်တစ်ခါကျွန်တော်တို့ KMPP ပေါ့နော်ဒီ Greeny အဖွဲ့ရှိပါတယ်အဲ့တော့သူတို့အဖွဲ့တွေကဒီညီလာခံမှာတက်ရောက်လာနိုင်မယ်လို့ပြောလင့်ထားပေမဲ့လည်းအခုနောက်ဆုံးမနစ်မှာပေါ့နော်ဒီ UNFC ကနေပြီးတော့သူတို့မတက်ဘူးကြီးညာချက်ထုတ်တော့ဒီအဖွဲ့တွေမပါတော့ဘူးဆိုတဲ့ပုံစံမျိုးပြန်ဖြစ်သွားပါတယ်အဲ့တော့ခုနကပြောသလိုပါပဲအဖွဲ့အလုံးစုံညီတဲ့ inclusive ဖြစ်တဲ့ညီလာခံတခုတော့မဟုတ်သေးပါဘူးခင်ဗျ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေအတချို့ကိုလည်းအလှည့်ပေးချင်ပါတယ်ဒီဟိုကိုနေဦးလင်းမှာမလေးရှားဖြစ်ပါတယ်ကိုနေဦးလင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟယ်လိုဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာကျွန်တော်ကတော့27ရာစုဒီပင်လုံးကြီးလာကံကိုတော့ကျွန်တော်အကောင့်ပတ်ကမျှော်လင့်ပါတယ်ဗျာခြေနေရရကိုပြန်ပြီးစဉ်းစားရင်တချို့ကတက်တယ်တချို့ကမတက်နိုင်ဘူးဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အမြင်ပြောရရင်ဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့စကားလုံးနဲ့ပဲကျွန်တော်ပြန်သုံးသပ်ပြီးပြောပြရပြောပါရစေ။သူပြောခဲ့တာကဗမာနိုင်ငံ48ခုနှစ်ကပြောခဲ့တဲ့စကားကဗမာနိုင်ငံဟာအရင်စနစ်နဲ့ပြည်သူချင်းမဖြစ်သေးဘူး။ဗြေဒီစနစ်လည်းမကုန်သေးဘူးလို့သူပြောခဲ့ပါတယ်ခင်ဗျ။အဲ့ဒီပြောခဲ့တဲ့အတိုင်းပဲဒီနေ့ဒီအချိန်ကမှလည်းဒီလိုတွေးခေါ်လေးတွေကလွှမ်းမိုးနေကြီးရဲ့တဘောတော့ရှိပါလေ။ဒါကြောင့်အကုန်လုံးတက်ပြီဖြစ်စေမတက်ပြီဖြစ်စေကျွန်တော်တို့ဟိုဥဆောင်ပြီးလုပ်တဲ့လူတွေကဒီသဘောတရားအတွေးခေါ်လေးတွေနဲ့ညီနိုင်ပြီးတော့အရှင်ပြောင်းလုပ်မယ်ဆိုလို့ရှိရင်တော့ဟိုပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဟိုအီးမေးလ်တွေနဲ့ဆက်သွယ်ပြီးပြေပို့ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်သူတို့စာရေးလည်းဖော်ပြခြင်းမယ်တူဦးကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်နားလောင်ဖတ်ပြပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီတစ်ခေါက်၃ကြိမ်မြောက်ပါပြီအရင်ကြိမ်ကတော့မထူချားသေးပါဘူးတိုးဝင်မဲ့ရေရှည်လုပ်ငန်းမှုမျောလင့်ချက်ထားမိပါတယ် အားလုံးမပါနိုင်တာကိုတော့စိတ်မကောင်းမိပါဘူး။ဘာကြောင့်များခြံနေကြပါလိမ့်။သူတို့ရာအတိဆုံးဖြစ်ပါလိမ့်မယ်။ဘသူမှမကြံစီချင်ပါ။ဘိုးချုပ်နေဝင်လက်ထက်ကသူတို့ပြန်ကြလိမ့်ပြီဆိုတဲ့သတင်းတပ်ပုံကိုအခုထိမျက်လုံးကမထွက်သေးပါဘူး။ခန္ဓာရခီးရှည်ကြီးကိုချီတက်ရင်းရေပြတ်နေသလိုငြင်းချမ်းရင်းရေငတ်နေသူတွေဟာပြည်သူတွေပဲဖြစ်ပါတယ်။နှစ်ထန်လဲရှိလာပါပြီ။ငြင်းချမ်းပြီးတော့ဘိုးချုပ်မျော်မှန်းခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုကြီးအမြန်ပေါ်လာပါစေလို့ဆုတောင်းလိုက်ပါ။အခုလက်ရှိနိုင်ငံတော်အကြီးအကဲများရဲ့စေတနာကိုလည်းလေးစားမိပါတယ်။ဒေသတွင်းကရောနိုင်ငံတကာကပါဖြစ်စေချင်တဲ့ကိစ္စမျိုးဆောင်ပေးပြီးဆောင်ရွက်ကြပါလို့အထူးမြတ်တာရက်ခံလိုက်ပါတယ်လို့ရေးထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ခုဒီနေ့ပဲ UNSC ကဟိုကြေညာချက်ထုတ်ပြန်ပြီသူတို့ပြောတာတော့ဒီတန်းတူရီတူစွန့်နှုတ်ခွင့်ရှိမှာမဟုတ်တာကြောင့်သူတို့မတက်ဘူးဆိုပြီးတော့ကြေညာချက်ထုတ်ပါတယ်။ဆိုတော့အရင်ကအဖိတ်မခံပဲအခုတစ်ခါထူးခြားခြားဖိတ်ခံတဲ့မြောက်ပိုင်းစီးရေးမာမိတ်ဖွဲ့ကလည်းဟိုသူတို့တက်မဲ့ကြောင်းရင်းနဲ့ပတ်သက်ပြီးပြောတာတချို့ကတော့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကြောင့်လို့ပြောပါတယ်။ဆိုတော့တန်းတန်းလက်နက်ကန်ဖွဲ့ဘက်ကလူလူလားလားနဲ့တက်ချင်စိတ်ရှိရပုံမပြပါဘူး။ဒါကဘာကြောင့်လဲဘလို့အခက်ခဲတွေရှိနေရလို့ယူဆလဲဥပမာဆို
တကယ်တမ်းကကျွန်တော်တို့ဒီတန်းသားတွေကိုနိုင်ငံရေးဆွေးနွေးပွဲဖိတ်တဲ့ထဲမှာအဓိကပြဿနာကမြောက်ပိုင်းခုနှစ်ဖွဲ့ထဲမှာ၄ဖွဲ့ဦးပဲဖိတ်ထားပဲဗျ။ကျွန်တော်တို့ TNL, AA နဲ့ MND ပေါ့ကိုကန့်ဖွဲ့သူဖိတ်မထားဘူး။အခုပြဿနာကဘာလဲဆိုတော့အခုပင်လုံးကြီးလာကံမတိုင်ခင်မှဖိတ်လိုက်တယ်၄ဖွဲ့ကိုဖိတ်တယ်မြောက်ပိုင်းကဆိုရင်၄ဖွဲ့ကိုဖိတ်တယ်။ဒါပေမဲ့၃ဖွဲ့မပါဘူး။အဲ့တော့ဒီအဖွဲ့တွေကတကယ်တမ်းကျတော့ဒီ February လကုန်ပိုင်းနေရဒီဝါနယ်မှာမဟာမိတ်ဖွဲ့ပြီးတော့နိုင်ငံရေးဆွေးနွေးမှုကော်မတီတရားဖွဲ့ပြီးတော့ဆွေးနွေးမယ်လို့ကြေညာချက်ထုတ်ထားတာအဲ့တော့သူတို့ဘက်ကတော့နိုင်ငံရေးဆွေးနွေးမှုကော်မတီနည်းဆွေးနွေးမယ်လို့ကြောင်းပြန်တယ်ဒါပေမဲ့တကယ်တမ်းပင်လုံကြီးတဲ့ကံစတဲ့အချိန်မှာဟိုစကန်နည်းအချိန်မှာဖိတ်တာအဲ့ထက်၄ဝက်ဖိတ်တယ်၃ဝက်ဖိတ်ဘူးဒီမှာတော့ဇာတ်လိုက်ကတော့တရုတ်လိုပြောလို့ရတယ်တရုတ်နိုင်ငံကတော့သူ့ရဲ့စီဝါရေးကျိုးစီဝါရေးရတည်ငြိမ်တဲ့မြန်မာပြည်လူကျင်တဲ့အခါကျတော့နှစ်ဖက်စလုံးကိုညှိတယ်။အဲညှိတဲ့အခါကျတော့တစ်ဖက်ကဒီဝါနဲ့မဟာမိတ်ဖွဲ့ကိုညှိတဲ့အခါကျတော့ကဲညီငယ်ကော်မတီနေနဲ့မပါတော့ခုနှစ်ဖက်စလုံးဖိရင်တက်ပါဆိုပြီးသွားညှိတယ်။ဟိုဘက်ကလက်ခံပေးတယ်။တစ်ဖက်ကလည်းဒီဘက်ကို၃ဘက်ကိုဖိတ်ပြီးပါအစိုးရနဲ့တမတော်ကိုညှိတယ်။အဲ့တော့နောက်ဆုံးမင်းရညာဘက်မှာဒီသဘောတူညီချက်ကရတဲ့အခါကျဒီနေ့လာတက်တယ်ပေါ့။ဒါပေမဲ့ပြဿနာကဘာလဲဆိုတော့ငင်းငင်းဆွေးနွေးပွဲမှာဒီအပြစ်ခတ်ရစေးလုံမလားမလို့စားဆိုတာအဓိကပြဿနာဖြစ်တယ်အခုဒီနေ့လာတဲ့တယ်ဆိုတာလက်အဖွဲ့တွေကလည်းဒီခုနှစ်ဖွဲ့ကလည်းတရားဝင်ဆွေးနွေးခွင့်ရမှာလားဆွေးနွေးပွဲတွေမှာဆွေးနွေးခွင့်ရမလားဆိုတာမပြည့်ပြင်းဘူးနော်တစ်ဖက်ကလည်းပဲဒီအဖွဲ့တွေဟာဒီအပြစ်ခတ်ရစေးနဲ့ပတ်သက်ပြီးဆက်လုံမလားမလုံဘူးလားဆိုတာကျွန်တော်မသိကြဘူးအဲ့ဒါကြောင့်ဒီအကြောင်းချက်ချင်းဟာကျွန်တော်တို့ကသူတို့မတက်ကြွတဲ့အကြောင်းချင်းရဖြစ်တယ်။ဘာပဲဖြစ်ဖြစ်အခုငင်းငင်းဆွနှုတ်မှာအလုံးတက်နေတဲ့ချိန်မှာရှင်းဆက်ပြီးတော့အပြစ်ခတ်ရစိမ်းနဲ့ပတ်သက်ပြီးဖြစ်ဖြစ်ငင်းငင်းဆွနှုတ်နဲ့ပတ်သက်ဖြစ်ပြီးဘလို့ဆက်ကယ်ကြီးလုပ်မယ်ဘလို့သဘောတူညီရလုပ်မယ်။သူတို့ကမြောက်ပိုင်းအဖွဲ့တွေက NCA လမ်းကြောင်းလက်မခံဘူးပြောတယ်။ဒီဘက်က NCA လမ်းကြောင်းနဲ့သွားမယ်ပြောတယ်။ဒါကိုဒီဆွနှုတ်ပွဲမှာညနေချင်းဆိုင်တွေ့နေသဘောမှာဘလို့ဆက်ညီမလဲဆိုတာတော့ငင်းငင်းရေးအတွက်အဖြေတစ်ခုရှာနိုင်မှုလမ်းစာဖြစ်တယ်လို့မြင်ပါတယ်ခင်
ဗျ။ဟုတ်ကဲ့ကျေးဇူးပါကိုအောင်သူငယ်ရဲ့သဘောထားကိုခင်ဗျာအခုတိုင်းသားလက်နက်ကင်တွေဘက်ကဒီငင်းငယ်ဆွနေဝဲကိုတက်ဖို့သူတို့ပေါ်ပါပေါ်လေလက်တွန်နေတဲ့ကိစ္စကဘလို့အခက်အခဲတွေသူတို့ဘက်မှာရှိနေလို့ယူဆလဲ
ဟုတ်ကဲ့အဓိကအဖြစ်တော့အခုကျွန်တော်တို့ NCA လို့ခေါ်တဲ့ဒီတနိုင်ငံလုံးပြစ်ခတ်တက်ခဲမှုရစရေးစာချုပ်ပေါ့ဗျာဆိုအဲ့မှာလက်မှတ်ထိုးရတာ၈ဖွဲ့ရှိပါတယ်လက်မှတ်မထိုးရတဲ့အဖွဲ့တွေလည်းရှိပါတယ်အဲ့တော့အစိုးရဘက်ကအစိုးရနဲ့တက်မလို့ပေါ့နော်သူတို့ရဲ့ရည်တည်ချက်ကကြတော့ဒီ NCA စာချုပ်ကိုလက်မှတ်ထိုးမှကျွန်တော်တို့ဒီအခုညီလာခံကိုတက်ရောက်မယ်ဆွေးနွေးခွင့်ရှိတယ်ဆိုတဲ့သဘောရှိပါတယ်အဲ့တော့ကြံတဲ့အဖွဲ့တွေကကြတော့သူတို့က NCA ကိုမထိုးမချင်းဆွေးနွေးခွင့်တည်ဝင်ပေါ့ဗျာဒီကျွန်တော်တို့ပါဝင်ဝင်မရှိတဲ့အနေအထားရှိပါတယ်အဲ့တော့အဲ့ဒီအနေအထားမှာကျတော့အခုဝါဦးဆောင်တဲ့အဖွဲ့ကဒီနိုင်ငံရေးဆွေးနွေးညှိနှိုင်းမှုအဖွဲ့ပေါ့အဲ့တော့သူတို့ကနေပြီးတော့ NCA နဲ့မဟုတ်ပဲနဲ့နောက်ထပ်ဟိုကျွန်တော်တို့ position ပေါ့နော်ကျွန်တော်တို့ရည်တည်ချက်တစ်ခုဟိုတင်ပြလာတာမျိုးရှိပါတယ်အဲ့တော့ဘာလို့ဖြစ်လာလဲဆိုတဲ့ခါကျတော့အရင် NCA လက်မှတ်ထိုးရတဲ့လူတွေရှိပါတယ်နောက်ထပ်အခုလက်ရှိလမ်းကြောင်းအသစ်နဲ့တင်ပြလာတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျတော့ဒီအနေအထားကဟိုကျွန်တော်တို့ပို့ပြီးတော့ဟိုရှုပ်ထွေးခက်ခဲလာတဲ့အနေအထားမျိုးလည်းရှိပါတယ်အဲ့တော့အစိုးရဘက်ကလည်းလက်ရှိဟိုဂျာကတော့ကျွန်တော်အမြင်ပေါ့နော်ဒီငင်းငင်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုပြန်ပြီးတော့ဟို review ပေါ့ပြန်လဲသုံးသပ်စစ်တယ်လို့ထင်ပါတယ် NCA လမ်းကြောင်းကဟုတ်သေးရဲ့လားဒါမှမဟုတ်ရင်နောက်အခုဝါဘက်ကဆက်ပြီးတင်ပြလာတဲ့လမ်းကြောင်းကလက်ခံနိုင်သလားပေါ့နော်ဆိုတော့ဒီအနေအထားမှာကျွန်တော်ထင်တယ်အရင်အထက်ဆိုင်တော့ပို့ပြီးတော့ဟိုရှုပ်ထွေးလာတဲ့အနေအထားရှိတယ်ထင်ပါတယ်
Okay, Jesua. General Sunny Water Group, Kuran Power Sunny was such a tire of Korea, who come on with General Piami Saturday Yawari, who come on with the border, Sunny and Maracamia.
You were thinking the organization, then I'm not using you with Yao, in the little matter. Don't know, and I'm not working out. We look up already. The fact that they are on solid day are the, you know, that I'm probably speaking a little bit. You are. Come on, you are here, or are you?
ตอนนี้เนี่ยตะเวงอุตส่าห์เนี่ยแต่ละคนก็มาเยอะคุณเนี่ยก็ไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไปไป ာသားတွေကိုစစ်ပွဲဆိုတဲ့ကြောင်းပြချက်တစ်ခုနဲ့စစ်တပ်ရဲ့လက်နက်ကင်တွေကပါကြိုက်တယ်လို့ထုတ်ယူသုံးဆနေတဲ့အထိအနာဆုံးကနေဆက်ဒေသကပြည်သူတွေဖြစ်ပြီးအသက်ခံရတာစစ်ပွဲတွေကိုအရမအပုတ်ခံရတာတပ်သားတွေဖြစ်မိမတွေယောက်ျားလေးတွေပါစုဆောင်ခံရတာလက်နက်ကင်တပ်တွေကပါလှုပ်ဆောင်နေပါတယ်ဒါတွေကိုချင်းချင်းအချင်းနှစ်ဖက်ကောင်းဆောင်နေတာကိုအကျိုးမြတ်တွေလှုပ်ဆောင်နေတယ်လို့ယူဆပါတယ်စစ်ပွဲတွေရက်ပြီးငင်းငယ်လက်မှတ်ထိုးပါလို့တိုက်တွန်းကြပါတယ်ဆိုပြီးတော့သူကရေးထားပါတယ်ဆိုတော့ဒီငင်းငယ်ကိုလိုလားရဆိုရင်နှစ်ဖက်စလုံးကရှော့ဖို့နောက်အခုမပြေးမလဲဖြစ်နေတာအလျှော်မပေးချင်တာတွေကကိုကျိုးစည်းဝါးကိုကာဝယ်ခြင်းလို့ဆိုရဲအမြင်တွေဟိုသူတို့ပြောထားတာပါဆိုတော့ဒါတွေရောဟိုစွန့်လူဝဲမှာဟိုအဟန်တားတစ်ခုဖြစ်နေလာဥမောင်ဆိုဒီလိုကိုကျိုးစည်းဝါးကိုကာကွယ်ခြင်းတဲ့ကိစ္စတွေနောက်ွယ်မှာရှိနေတာရောဒီလိုစွန့်လူဝဲမအောင်မြင်နိုင်တဲ့အကြောင်းရင်းတွေများဖြစ်နေလား
စွန့်လူဝဲမအောင်မြင်တဲ့အကြောင်းရင်းကကိုကျိုးစည်းဝါးလို့အပြန်လာဆွဆွဲကြမယ်ဆိုရင်တော့ဒီစွန့်လူဝဲအတွက်ကတော့အတော်ခက်ခဲရှိတယ်ဗျာဒါကိုကျွန်တော်အမြင်ကတော့အဲ့ဘက်ကနေအစမချေသေးဘူးလို့မြင်ပါတယ်တကယ်တမ်းကျွန်တော်တို့ကဆွေးနွေးပွဲငင်းငင်းဆွေးနွေးပွဲတစ်ခုအောင်မြင်နေတယ်ဆိုလို့ရှိရင်ပထမဆုံးငင်းငင်းရဲ့ဆွေးနွေးပွဲအတွက်အခြေခံမူကတော့ဒီလက်နက်ကင်ပြည်သူ့ဟာအတွင်းမှာပါနေတဲ့လက်နက်ကင်အဖွဲ့ဒီအားလုံးငင်းငင်းဆွေးနွေးပွဲကိုခေါ်ဖို့အဓိကကျပါတယ်အဲ့ဒီဟာကိုမခေါ်နိုင်သေး၍ကျွန်တော်တို့ကငင်းငင်းရရနိုင်မှာမဟုတ်ဘူးအဲ့ဒါခေါ်နိုင်မှုဆိုရင်ကျွန်တော်တို့အားလုံးသဘောထားကြည့်ဖို့လိုပါတယ်ကျွန်တော်တို့အခုတွေ့ရတဲ့ပြဿနာတစ်ခုကဘာလဲဆိုတော့2015အောက်ကလစတေမလာကိုရဲနေမှာဥသိမ့်စိန်နဲ့တွေ့တဲ့ဥသိမ့်စိန်နဲ့ဒီတိုင်းသားပါတီနောက်ဆုံးတွေ့တဲ့အချိန် NC လက်မှတ်မတို့ခင်မှာပြဿနာတစ်ခုပဲရှိတယ်။နော် NC မှာပါတဲ့အချက်တွေမဟုတ်ဘူး။အဲ့ဒါဘာလဲဆိုတော့အခုဒီနေပြည်တော်ရောက်လာတဲ့ AA CNL MND လို့ခေါ်တဲ့ကိုကန့်ဒီသုံးဘက်ပါရေးမပါရေးကိစ္စပဲ။အဲ့ဒီသုံးဘက်မပါရေးလက်မှတ်ထိုးမယ်မထိုးဘူးဆိုပြီးတော့ကျွန်တော်တို့ရှစ်ဖက်ပဲထိုးဖြစ်တာဖြစ်တယ်။နော်အော်တိုဘာ15ရက်မှာအခုကျွန်တော်တို့2019မေလထဲမှာပြန်တွေ့ရတာလည်းပဲဖိတ်တဲ့ဒီ NRPC ကဖိတ်တဲ့ဆက်မှာဒီမြောက်ပိုင်းက3ဘက်မပါဘူးဒီ TNL ရဲ့ AAMND ရဲ့3ဘက်မပါဘူးเนาะအဲ့ဒါကြောင့်မလို့တရုတ်ပြည်ကတရုတ်ကနောက်ဆုံးဝင်ညှိပေးရတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီငင်းငင်းကြီးလုပ်ငန်းစဉ်မှာလက်ငင်းပြဿနာရပြောမယ်ဆိုလို့ရှိရင်ဒီ3ဘက်ပါရေးမပါရေးကငင်းငင်းကြီးလုပ်ငန်းစဉ်ကွင်းဆက်ပြဿနာဖြစ်တယ်ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဟိုကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ဆိုတော့အခုညီလာခံမှာဟိုအရင်တစ်ခေါက်တည်းစားလို့ရှိရင်နောက်ထပ်နှစ်ပွဲအောင်ထပ်ရောသွားသေးရဲ့ဆိုတော့အခုညီလာခံဟိုငကိုရေးကလည်းစုံစုံလင်လင်ရဖြစ်မလာဘူးဆိုတော့ဒီညီလာခံကနေအနေဆုံးအဆင့်အနေနဲ့ဘာတွေဘလောက်ထိမျောလင့်နိုင်မလဲ
ဟုတ်ကဲ့ဟိုကျွန်တော် theory သဘောပြောရရင်ပေါ့နော်အခုကျွန်တော်တို့ဟိုစဉ်းစားကြတဲ့ပုံစံကအခုဒီညီလာခံကနေပြီးတော့ဆွေးနွေးချက်တွေလုပ်မယ်ဒီဆွေးနွေးချက်တွေမတိုင်ခင်မှာအရင်ကကျွန်တော်တို့ပြည်နယ်အလိုက်တို့အမျိုးသားအစင်းအလိုက်တို့ကျွန်တော်တို့ဟိုနိုင်ငံဟိုဘာခေါ်မလဲဆွေးနွေးပွဲတွေလုပ်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲတွေကရလဒ်တွေကိုစုဆောင်မယ်စုဆောင်ပြီးတော့အခုညီလာခံကိုတင်လာမယ်ဒီညီလာခံကဆွေးနွေးလို့ကြည်လည်တဲ့အဖြစ်တွေက Union Accord လို့ခေါ်တဲ့ဒါပြည်ထောင်စုသဘောတူညီချက်ဖြစ်သွားပါလိမ့်မယ်အဲ့ဒီပြည်ထောင်စုသဘောတူညီချက်ကတစ်ဆင့်အခုကျွန်တော်တို့2008ဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုတော့ဒါလမ်းကြောင်းပေါ့ဗျာဆိုတော့ဒါမျိုးရှိပါတယ်တော့အဲ့ဒီအနေထားမှာအခုလက်ရှိဖြစ်နေတာကကျွန်တော်တို့ပြီးခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ခဲ့တော့လေတိုင်းရင်းသားလူမျိုးပေါင်းစုံမှမလုပ်နိုင်ပါဘူးနောက်တစ်ခါကျတော့ကျွန်တော်တို့ပြည်နယ်ပေါင်းစုံမှလည်းမလုပ်နိုင်ပါဘူးအဲ့တော့ဘာဖြစ်လာလဲဆိုတော့အခုလည်းအဖွဲ့ပေါင်းစုံမတက်နိုင်တဲ့အနေထားမှာဆွေးနွေးပွဲကတစ်စိတ်တစ်ပိုင်းကိုပဲလွှမ်းခြုံတဲ့အနေထားရှိပါတယ်အဲ့တော့ရလဒ်ကလည်းကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒီပြည်အောင်စုသဘောတူညီချက်ကြောက်ကြီးလည်းမရောက်နိုင်ဘူးခင်ဗျ
ဒီနေသားမှာတော့ပြည်တော်စုသဘောတူညီချက်တို့ဥတီတော့ဆိုတဲ့အိတ်ကြားအဆင့်တစ်ခုခုတော့ရနိုင်ကောင်းရနိုင်ပါတယ်လို့ထင်ပါတယ်နောက်တစ်ခုကတော့အနေဆုံးပေါ့ဗျာဒီအစိုးရဘက်ကပြနိုင်တာကကျွန်တော်တို့ငင်းရရေးလုပ်ငန်းစဉ်ကဆက်သွားနေတယ်တိုင်းသားတွေဘက်ကလည်းပြနိုင်တာကသူတို့ကဟိုဒီငင်းရရေးလုပ်ငန်းစဉ်မှာပေါ့အခုလက်ရှိတော့ဆန်းစုကြည့်တဲ့အတူ
ဘောင်းကျင်းတဲ့ဆန္ဒရှိတယ်ဆိုတာအနေအဆုံးပြနိုင်ပါတယ်ဆိုတော့ဒီလောက်ပဲရှိမယ်လို့ထင်ပါတယ်ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပြည့်ရဲ့ပုဂ္ဂိုလ်အားလုံးကျေးဇူးတင်ကြပါတယ်ဝေါ်လင်းဦးဆွေးနွေးတင်ဆက်သွားတဲ့တရားရည်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
IS တို့ကြားတဲ့ကိုနေနေဆွေးနွေးဖို့အတွက်ဒိမတ်နိုင်ငံကာကွယ်ဝင်ကြီးဌာနမှကျင်းပတဲ့ IS နေနေအဖွဲ့ဝင်နေတဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကာကွယ်ဝင်ကြီးဂျိမ်းစ်မက်တစ်စ်တင်ပြခဲ့တဲ့အကြောင်းတရားခဲ့ပါတယ် IS တို့ကိုချိန်မုံနိုင်ကဒိမတ်နိုင်ငံရဲ့ထိတ်တန့်အရေးကြီးဆုံးလုံဆောင်ရမယ့်အချက်ဖြစ်တယ်လို့ဒိမတ်ကာကွယ်ဝင်ကြီး Klaus Hart Frederiksen ကပြောပြီးတော့ IS ချိန်မုံရေးစီမံကိန်းအတွက်ဒိမတ်နိုင်ငံရဲ့ကာကွယ်အသုံးစရိတ်ကိုတိုးမြှင့်သွားမယ်လို့ပြောပါတယ် Even the Syrian နိုင်ငံတွေမှာရှိတဲ့ IS ပိုင်နယ်မြေ50ရာခိုင်နှုန်းကို IS တွေကလက်လွတ်ခဲ့ရပြီးဖြစ်ပါတယ် အာဖဂန်နစ္စတန်နိုင်ငံမှာဆိုရင်လည်းIS အင်အားရဲ့၃ပုံ၂ပုံရော့သွားပြီဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့IS နဲ့ဆက်နွယ်နေတဲ့IS Khorasan ခေါင်းဆောင် Sheikh Abdul Hazib တိစုံသွားကြောင်းအာဖဂန်သမ္မတအရှရဖ်ဂန်နီကမကြတဲ့ကြီးလုံကကြေညာခဲ့ပါတယ် IS တွေရဲ့စစ်မြေပြင်မှာလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေကဂရုပြုရမယ့်အရေးလည်းဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောပါတယ်စစ်မြေပြင်ဆိုတာလူမှုဒုက္ခတွေနဲ့ပြည်နယ်နေရာနေရာဖြစ်တဲ့အတွက်တခါတလေ IS တွေကအတင်းကျပ်နေခိုင်းလို့ဒီစစ်မြေပြင်မှာနေရတဲ့အပြစ်မဲ့တွေရပ်သားတွေလည်းရှိနေကြပါတယ် တာကိုကောင်းထေဖို့အတွက်အခြေခံအကြဆုံးအနေနဲ့အစိုးရလုပ်ငန်းတွေကိုပြန်လည်ပတ်အောင်လုပ်ဆောင်ပြီးတော့အားလုံးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းကိုဝန်ကြီးမက်ဒစ်ကပြောပါတယ် IS တွေကအကြောင်းမဲ့ဖွဲ့ကောင်းတဲ့ပျက်စီးနေတာမှုတွေကိုလုံဆောင်ခဲ့လို့ဝန်ကြီးမက်ဒစ်ကပြောပါတယ်ဒါကြောင့်လည်း IS တို့ခြေကုပ်ယူနိုင်မဲ့ကိစ္စကိုဘယ်နေရာမှာမဆိုချိန်မုံဖို့အမေရိကန်ကမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့တန်တိတ်ထန်ချထားကြောင်းကိုဝန်ကြီးမက်ဒစ်ကပြောသွားပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး
VOA အားပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာ။VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစသ်နေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့
VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တစ်တာမှ855
ရန်ကုန်စားလိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်ပြည်ထောင်စုငွေအကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိသတ်မှတ်လိုက်ပြီးလက်နက်ကိုင်ရက်တပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထွေးစာမေကအင်္ဂါနေ့မှာကြေညာလိုက်ပါတယ်မန်ချက်စတာမြို့ကအာကသယုံမှာကျင်းပတ
ဒေါက်တာဆန်နီယာနီစတာနဲ့ဗီတင်ကဒေါက်တာဒေးဗစ်နာဗာရိုတို့ကိုမစ္စတာတက်ဒရိုးစ်ကအနိုင်ရခဲ့တာဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာစတင်မဲ့ပြည်ထောင်စုညီညာရေးညီလာခံ20ရာစုပင်လုံဒုတိယအကြိမ်မြောက်ဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဒီစီဝေးပွဲကိုတက်ဖို့အတွက်တရုတ်မြန်မာနယ်စပ်အခြေစိုက Yanni Lina Lama Nibirogo Possumbile da Pibare, the Siwego, UNFC, New Totan, Lumumia, Federal Consiga Mateo Bimele, Janet Dana Lenega, and Possidi Teo Delu, Tignito, Mimalindrinza, Popia Tavare.
Chizu Wagna Nanga, the engineer go, goes on in line, Pibagirawa, Diminator, season Tolu Yimuga, my engine nine, Pibi, a Danu engineer or Kelvin Fowler Pibare. Borune Mene Vue season ago, Menachonani Kunanati, Lindumita, Tonsani Lise, Lisa Kung, Haze Ruani, Tensakirawa, Thrasimiana to Guam, Yamavi Dubita, Alo, Saint Pire, Nitini, Pinan Yavadi, Vuego, Abi Nasinetu, Jesuva, Geno, Yangweonga.
This program has come to you from the Voice of America, Washington.